Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် POA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမကတော့စုမြတ်မှာပါရှင်။အမေရိကန်နောက်တောင်ပိုင်းမှာတတိုင်းကာဘိုဘာကြောင့်အရေးတကြီးလိုအပ်တယ်ဆိုတာကိုဒီကနေ့ညကျရင်သမ္မတဒေါ်နယ်ထရမ့်နိုင်ငံကိုမင်းကွန်းပြောဖို့ရှိပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကတော့တရုတ်သမ္မတရှီဂျင်ပင်းနဲ့ဆွေးနွေးဖို့တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။အေးရခိုင်တပ်မတော်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေမရပ်နိုင်သေးတဲ့အတွက်စစ်ရှောင်ရွာသားတွေထောင်နဲ့ချီရှိလာနေတယ်ဆိုတဲ့သတင်းမှကြားမှာကတော့
အတိုင်းတွေတော့ကြားနေရတယ်ဒါမဲ့လို့ကိုကျွန်တော်စီတော့အသေးစိတ်ချက်လက်တွေတော့ဘာမှရောက်မလာသေးဘူး။ဟိုမနေ့ကတော့ဒီဘလဝမြို့နယ်ရအထက်ပိုင်းမှာဒိုးချောင်းဝရွာနာမှာတော့တိုက်ပွဲဖြစ်တယ်
အေးရခိုင်တပ်မတော်ကပြောခွင့်ရသူခိုင်သူခါပါရှင်အပြည့်စုံကတော့မကြခင်ကြမှာပါကြအပြင်ရှမ်းပြည်နယ်ဘက်မှာလည်း MNDA ကိုကန်တပ်ဖွဲ့ကအတင်းအကြပ်လူသစ်ဆူဆောင်းလို့ဒေသခံရွာသားယာနဲ့ချီထွက်ပြေးနေရတဲ့အခြေအနေနဲ့ဘင်္ဂလားပင်လယ်အော်တဲကမုန်တိုင်းအပြော့သွားပေမဲ့လည်းလေပြင်းအားနဲ့ရေဝန်းနဲ့ကြောက်နေတဲ့မြန်မာနိုင်ငံအောက်ပိုင်းဒေသတွေမှာမိုးတက်လေပြင်းကြောက်နေတဲ့ဆိုတဲ့သတင်းတွေကိုကြားမှာပါဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမတ်စုမြမွန်နဲ့တော့ခင်ဆိုဝင်းတို့ကပြောပြပေးပါအောင်ရှင
်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာလူသားချင်းစာနာမှုနဲ့အမျိုးသားလုံခြုံရေးပြဿနာကြီးဖြစ်နေပါတယ်ဆိုတဲ့ပုံစံမျိုးပုံဖော်ပြီးတော့နယ်စပ်တိုင်းကာဖို့အသုံးစေးရအောင်လို့သမ္မတဒေါ်နယ်ထရမ့်အစိုးရကစ조사နေပါတယ်။တိုင်းကာမဲ့အသုံးစေးကိစ္စအင်ဘီရိုနဲ့လွှတ်တော်ကြားညှိနှိုင်းမရဖြစ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုမှအစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားတာ18ရက်ရှိနေပါပြီ။နယ်စပ်တိုင်းကာရေးနဲ့ပတ်သက်လို့ဒီကနေ့အင်္ဂါနေ့ညကျရင်သမ္မတကနိုင်ငံကိုမိန့်ခွန်းပြောဖို့ရှိနေပါတယ်။သမ္မတထရမ့်တောင်းနေတဲ့ဒီတိုင်းကာစိဒေါ်လာဘီလီယံ5ဘီလီယံကျော်လွှတ်တော်ကအတည်မပြုရင်တိုင်းစောင့်နိုင်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့အထိစဉ်းစားနေတယ်လို့သမ္မတကပြောထားပါတယ်။ကြာသာပြေးနေကြရင်လည်းဒီမက္ကဆီကိုနယ်စပ်ဘက်ကိုသမ္မတသွားရောက်မှာဖြစ်ပါတယ်။တိုင်းကာဖို့သမ္မတတောင်းနေတဲ့အသုံးစိတ်ကိုလွှတ်တော်ကခွင့်ပြုလိုက်ရင်ဆိုးကျိုးတွေဖန်တီးပေးတယ်လို့ဖြစ်လိမ့်မယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတင်းနယ်လာနေကပြောကြားခဲ့ပါတယ်။ထရမ့်အစိုးရနဲ့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေကြားပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းယာယီအသုံးစိတ်ကိစ္စညှိနှိုင်းခဲ့ပေမဲ့မပြေလည်ခဲ့ပါဘူး။အသုံးစိတ်အတိမပြုတ်နိုင်သေးတဲ့အတွက်ဒီဇင်ဘာ22ရက်နေ့ကအစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားရပြီးတော့ဒီအခြေအနေအဆုံးသတ်မဲ့လက္ခဏာလဲလောလောဆယ်အထိမမြင်ရသေးပါဘူးရှင်။
စီးရီးယားနိုင်ငံမှာတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရင်းနဲ့ပတ်သက်လို့ပြောဆိုနေကြပေမဲ့လို့ IS အကြမ်းဖက်သမားတွေကိုတိုက်ခိုက်နေတဲ့စစ်စင်ရေးကိုဘယ်အချိန်မှရပ်ဆိုင်ပြီးထားပစ်ခဲ့မှာလဲဆိုတာကိုမပြောနိုင်သေးပါဘူး။စီးရီးယားနိုင်ငံမှာရှိတဲ့ IS အကြမ်းဖက်အဖွဲ့ကိုတိုက်ထုတ်နေတဲ့စစ်စင်ရေးမှာတစိ့တစ်ပိုင်းပါဝင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်အင်အား2000ကိုပြန်ရုပ်သိမ်းမှုမူအားဖြင့်အတည်ပြုထားပြီးဖြစ်တယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရတပ်မှူးကြီး Sean Robertson ကတနင်္လာနေ့ကပြောဆိုလိုက်ပါတယ်။အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းနိုင်ရေးလုပ်ငန်းတွေစတင်နေပြီလို့လဲဆိုပါရယ်အမေရိကန်တပ်တွေရုပ်သိမ်းရေးဟာအခြေအနေပေါ်မှာသာအခြေခံပြီးတော့ဘယ်အချိန်မှထွက်ခွာရမယ်ဆိုတဲ့အချိန်ကာလကန့်သတ်ချက်တော့မရှိဘူးလို့ပန်တဂွန်ပြောခွင့်ရသူ Robertson ကရှင်းပြပါရယ်လူညိုကြီးအရာစိုးရင်ရတဲ့အတွက်တပ်တွေရုပ်သိမ်းရေးအစီအစဉ်အသေးစိတ်ကိုထုတ်ဖော်ပြောဆိုမှာမဟုတ်ပေမဲ့လို့ဥရုယာသီအပါအဝင်တခြားလက်တွေမှာမူတည်ပြီးတော့ရုပ်သိမ်းသွားမှာဖြစ်တယ်လို့ဆိုပါရယ်စီးရီးယားမှာပို့ထားတဲ့စီရီးကရိယာထောက်ကူပစ္စည်းတွေဘယ်နဲ့ရခိုင်နှုန်းပြန်သေးမလဲဆိုတာနဲ့တပ်ဖွဲ့တွေရုပ်သိမ်းရေးဖြစ်ထွန်းတိုးတက်မှုတွေကိုအချိန်နဲ့တပြေးညီထုတ်ပြန်သွားမယ်လို့လည်းဆိုပါတယ်
အီရန်အရေးကိစ္စနဲ့ IS စစ်သွေးကြွတွေကိုချေမှုန်းရေးကိစ္စတွေကိုအာရုံစိုက်ဆွေးနွေးဖို့အတွက်အရှေ့လေပိုင်းကိုဒီသတင်းတစ်ပတ်ကြီးထွက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Mike Pompeo ဟာဂျော်ဒန်နိုင်ငံအာမန်မြို့တော်မှာရောက်ရှိနေပါတယ်။ IS စစ်သွေးကြွတွေကိုလုံးဝချေမှုန်းနိုင်ရေးနဲ့တည်ငြိမ်မှုပြပြောင်းအောင်လုပ်နေတဲ့အီရန်ရဲ့လုပ်ရက်တွေတံပြန်ရေးမှာအပြည့်အဝကူညီမဲ့အမေရိကန်ရဲ့တန်တိထန်ခိုင်မာကြောင်းပြက်ပြက်သားသားပြသတဲ့ခီးစဉ်ဖြစ်တယ်လို့ဝန်ကြီး Pompeo ကဂျော်ဒန်နိုင်ငံကိုမတော်ခင်မှာပြောကြားခဲ့ပါတယ်။ Syria နိုင်ငံအခြေအနေအီရတ်နိုင်ငံနဲ့ဂျော်ဒန်နိုင်ငံတို့ရဲ့စီးပွားရေးဆက်နွယ်မှုကိစ္စတွေကိုလည်းဂျော်ဒန်ခေါင်းဆောင်တွေနဲ့ဝန်ကြီးပွန်ပေယိုဆွေးနွေးမှာပါ။သူ့ရဲ့တပတ်ကြာခီးစဉ်အတွင်းမှာအီဂျစ်၊ဘာရိန်း၊ UAE ၊ကတာ၊ဆာဒီအာရေဗျ၊အိုမန်နဲ့ကူဝိတ်နိုင်ငံတွေကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတွားရောက်မှာဖြစ်ပါတယ်။ဆီးရီးယားကိုဆွေးလွတ်ထားတဲ့အမေရိကန်တပ်တွေပြန်ရောက်ဖို့အမေရိကန်အစိုးရကပြင်ဆင်နေချိန်မှာအခုလိုမျိုးအမေရိကန်ထိပ်တန်းတန်တမန်တွေဒေသရဲနိုင်ငံတွေကိုတွားရောက်ဆွေးနွေးနေတာဖြစ်ပါတယ်။
American ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးနဲ့ပတ်သက်တဲ့နှစ်ရက်ကြာဆွေးနွေးပွဲကိုဒီကနေ့အင်္ဂါနေ့မှာပြန်လည်စတင်လိုက်ပါပြီ။ American ကုသရန်ဝယ်ရေးဝန်ကြီး Wilbur Ross ကတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိနိုင်တယ်လို့အပြုသဘောနဲ့အလေးနဲ့မှတ်ချက်ချပြောဆိုပြီးတရက်ကြာမှာနှစ်နိုင်ငံဆွေးနွေးပွဲအခုလိုပြန်လည်စတင်လိုက်တာပါ။ဝန်ကြီး Ross က American နဲ့တရုတ်ကြားအဓိကကြတဲ့ကိစ္စရပ်တွေကိုကင်တွယ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း CNBC ရုပ်သံသတင်းဌာနကပြောဆိုလိုက်တာပါ။တရုတ်အတွက်ရော American Trapper ကြိုးချောင်းစီလျော်တဲ့သဘောတူညီချက်ရရှိနိုင်ဖို့အခွင့်ကောင်းတစ်ရက်ရှိတယ်လို့ယူဆတဲ့အကြောင်းနဲ့ပဲပိဆက်နဲ့သဘာဝဓာတ်ငွေရည်လိုမျိုးကုန်တွေကတော့ညှိနှိုင်းလို့အလွယ်ဆုံးဖြစ်ပြီးတော့ညာနာပစ္စည်းပိုင်ဆိုင်မှုမူပိုင်ခွင့်အခွင့်ရေးလိုမူပေါင်းမျိုးကြတော့ခက်ခဲခဲခဲညှိနှိုင်းကြရမှာဖြစ်တယ်လို့ဆိုပါတယ်။နှစ်နိုင်ငံထွက်ကုန်တွေကိုအပြန်အလှန်အခွန်စည်းကြံနေကြတာကြောင့်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကမ္ဘာဈေးကွက်ကိုဂရရိုက်ခဲ့ပါတယ်။ဒါကြောင့်ဒီဆွေးနွေးပွဲကနေပို့ကုန်ကွန်စည်းကြံမှုအငင်းပွားနေကြတာကိုပြည်လည်အောင်ဖြေရှင်းနိုင်လိမ့်မယ်လို့ American စစ်ဆက်ရေးမှူးတွေကမျှော်မှန်းနေကြပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။အင်္ဂါနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အန်ဟာတရုတ်သမ္မတရှီဂျင်ပင်နဲ့၄ရက်ကြာဆွေးနွေးဖို့အတွက်တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။ခင်ဂျွန်အန်ရဲ့ဇနီးသည်ရီဆိုဂျူတို့အပြင်ထိတ်တန့်အရာရှိတချို့ပါလာတဲ့အထူးရထားဟာဒီကနေ့အင်္ဂါနေ့မနက်တုန်းကဘေကျင်းမြို့တော်ကိုဆက်ရောက်လာခဲ့ပါတယ်။တရုတ်သမ္မတရှီရဲ့ဖိတ်ကြားမှုကြောင့်ဘေကျင်းမြို့တော်ကိုကောင်ဆောင်ခင်ဂျွန်အန်ထွက်ခွာသွားတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကလည်းကြေညာခဲ့ပါတယ်။တတမန်ရေးအရာရောစီးပွားရေးအရာပါမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုကင်ဂျွန်အန်တွားရောက်တာတစ်နှစ်မပြည့်ခင်မှာစုစုပေါင်း၄ကြိမ်ရှိပါပြီ။မြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒုတိယအကြိမ်တွေ့ဆုံဖို့ကိစ္စတရုတ်နဲ့တိုင်ပင်ညှိနှိုင်းတာဖြစ်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကသမ္မတထရမ့်နဲ့ကင်ဂျွန်အန်တို့စင်ကာပူနိုင်ငံမှာသမိုင်းဝင်တွေ့ဆုံခဲ့ကြပြီးမြောက်ကိုရီးယားအစိုးရကနျူကလ িয়ার လက်နက်အစီအစဉ်ကိုစွန့်မှာမယ်ဆိုတဲ့ဝေဝါဝါသဘောတူညီချက်ကိုလက်မှတ်ထိုးသဘောတူခဲ့ပါတယ်။အဲ့ဒီနောက်ပိုင်းဆွေးနွေးမှုတွေရပ်ဆိုင်းနေတာပါ။အရေးယူတန်ခတ်မှုတွေကိုရှော့ပေါ်ပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုနေတယ်လို့လုံးဝနျူကလ িয়ার ကင်းရှင်းသွားမှရှော့ပေါ်မှုတစ်စုံတစ်ရာလုပ်မယ်ဆိုတဲ့ထရမ့်အစိုးရရဲ့ပြောကြားမှုကိုလည်းမြောက်ကိုရီးယားဘက်ကပယ်ချခဲ့ပါတယ်။ထရမ့်နဲ့နောက်တစ်ကြိမ်မျက်နှာချင်းဆိုင်ထိုင်ဆွေးနွေးဖို့လိုလားပေမဲ့အမေရိကန်အစိုးရဘက်ကအရေးယူမှုတွေလုပ်လာရင်တော့နောက်ထပ်လမ်းကိုရွေးချယ်ရမှာဖြစ်တယ်လို့နှစ်သက်ကူးနှုတ်ဆက်မင်းကွန်းမှမြောက်ကိုရီးယားကောင်ဆောင်ကပြောကြားခဲ့ပါတယ်။
တရုတ်နိုင်ငံဘေကျင်းမြို့ကမူလာရန်ကျောင်းတစ်ကျောင်းမှာအဆောက်အဦပြုပြင်ထိန်းသိမ်းရေးဝန်ထမ်းတစ်ယောက်ကတူတလက်နဲ့ရှောက်ပြီးထုနှက်ခဲ့လို့ကျောင်းသား20တန်ရာရရှိသွားပါတယ်။အသက်49နှစ်အရွယ်ကျိုင်းဆိုသူအမျိုးသမီးကအဲ့ဒီမူလာရန်ကျောင်းအဆောက်အဦပြုပြင်ထိန်းသိမ်းရေးအတွက်သူ့ကိုငှားရမ်းထားတဲ့တက်တန်းကုံဆုံးကန်ဒီမှာအလုတ်ထတ်တိုးမပေးတော့တဲ့အတွက်ဒေါသထွက်ပြီးကျောင်းသားတွေကိုရန်လုတ်ခဲ့တာလို့ဘေကျင်းမြို့တော်စီကျန်းနယ်မြေတာဝန်ခံတွေကထုတ်ပြန်ပါတယ်။တန်ရာရတဲ့ကျောင်းသားတွေကိုဆေးရုံတင်ကုသပေးနေပြီး၃ယောက်ကဒဏ်ရာပြင်းထန်ပေမဲ့အသက်အန္တရာယ်မစိုးရိမ်ရပါဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ဒီနှစ်ပိုင်းတွေအတွင်းတရုတ်နိုင်ငံတဝန်းကျောင်းတွေမှာအခုလိုတိုက်ခိုက်တာတွေဖြစ်ပွားနေပြီးတော့တရုတ်ပြည်မြောက်ပိုင်းမှာမနစ်ကဧပြီလတုန်းကဓာတ်နယ်အခုတ်ခံရလို့အလဲတန်းကျောင်းသား9ယောက်သေဆုံးခဲ့ရပါတယ်။ဓာတ်နယ်လိုက်ခုတ်သူကသူအဲ့ဒီကျောင်းကိုတက်ခဲ့တုန်းကအနိုင်ကျင့်ခံခဲ့ရလို့လက်စားချေတာလို့စင်ကြေပေးခဲ့ပါတယ်။2019ခုနှစ်ဇန်နဝါရီလတုန်းကလည်းတရုတ်ပြည်တောင်ပိုင်းကကျောင်းတစ်ကျောင်းမှာလူတစ်ယောက်ကဓာတ်နယ်လိုက်ထိုးလို့ကျောင်းသား12ယောက်ထဲမှနေဒဏ်ရာရရှိခဲ့ကြပါသေးတယ်ရှင်။
ဟောင်ကောင်ကမ်းလွန်လမ်းမကျွန်းနားမှာရေနံနဲ့သင်းမောတစ်စင်းမင်းလွန်ပောက်ကွဲခဲ့လို့သင်းမောသားတစ်ယောက်ထက်မနည်းသေဆုံးပြီးတော့နှစ်ယောက်ပျောက်ဆုံးနေတယ်လို့ရဲကပြောပါရယ်ပျောက်ဆုံးနေတဲ့သင်းမောသားနှစ်ယောက်ကိုရှာဖွေကယ်ဆယ်ရေးတွေလိုက်လံရှာဖွေနေပါရယ်သင်းမောပေါ်ကနေပြုတ်ကျဒါမှမဟုတ်ဘေးလွတ်ရာခုန်ချခဲ့လို့ကယ်ဆယ်နိုင်ခဲ့သူ21ယောက်ထဲကတချို့မှာတော့မီးလောင်ဒဏ်ရာတွေရရှိထားကြတယ်လို့ရဲကပြောပါရယ်ဗီယက်နမ်နိုင်ငံမှာမှတ်မှုတင်ထားတဲ့ Oleg Fortun ဆိုတဲ့သင်းမောကိုစီဖြစ်တင်မောနဲ့စီဖြစ်ဖို့လုပ်နေစဉ်မှာမိလောင်ခဲ့တယ်လို့ယုံကြည်ရကြောင်းအာနာပိုင်တွေကပြောပါရယ်ပောက်ကွဲသံ3သံကြားခဲ့ရပြီးတော့တင်မောမိလောင်ကျွမ်းခဲ့တယ်လို့မျက်မြင်သက်သေတွေကလည်းပြောပါရယ်တင်မောဟာဒီဂွမ်ဂျိုးနဲ့ဟောင်ကောင်ကိုပို့ဆောင်ဖို့ဓာတ်ဆီတန်ချိန် 6,000 ကိုစင်ကာပူနိုင်ငံကနေတင်ဆောင်လာခဲ့တာလို့ရေချောင်းသွားလာရေး Marine Traffic မှတ်တမ်းတွေအရသိရပါရယ်ဓာတ်ဆီတော်တော်များများကို6ရက်နဲ့9ရက်နေ့တွေတုန်းကဂွမ်ဂျိုးကိုပို့ခဲ့ပြီးပြီလို့လည်းမှတ်တမ်းမှာဖော်ပြပါရယ်ဟောင်ကောင်စံတော်ချိန်မနက်7နာရီခွဲလောက်မှာစတင်မိလောင်ခဲ့ပြီးတော့4နာရီခွဲလောက်မှာနှိမ့်သက်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါရရှင်
။ပ ြင်သစ်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြမှုတွေကနေအကြမ်းဖက်ဖျက်ဆီးတာတွေဖြစ်လာတဲ့အတွက်ခွင့်ပြုချက်မရဘဲဆန္ဒပြပွဲတွေကိုအရေးယူမယ်လို့ဝန်ကြီးချုပ်အက်ဒဝတ်ဖီလစ်ကကြေညာလိုက်ပါတယ်။ကြိုတင်ခွင့်ပြုချက်မရရှိတဲ့ဆန္ဒပြပွဲတွေလုပ်ပြီးပြဿနာရှာတဲ့သူတွေကိုအဓိကထားပြီးအရေးယူသွားမယ်လို့ဝန်ကြီးချုပ်ဖီလစ်ကပြောဆိုပါတယ်။အစိုးရရဲ့လောင်စာကွန်တိုးကောက်မဲ့အစီအစဉ်တွေကိုစန့်ကျင်ပြီးပြင်သစ်နိုင်ငံကရင်မောင်းနေဝစ်စင်နဲ့စိမ့်ဝါရောင်ကုတ်အင်းကြီးဝစ်ဆန္ဒပြပွဲတွေလွန်ခဲ့တဲ့သတင်းခွနပတ်ထဲကစတင်ခဲ့ပါတယ်။ဒီအစီအစဉ်ကိုသမ္မတအီမန်နျူအယ်မာခရွန်ကပယ်ဖျက်ခဲ့ပြီးစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့ကြေညာခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေနှဲသွားပေမဲ့လို့အထွေထွေမကျေနပ်မှုတွေရှိနေတဲ့ဆန္ဒပြသူတွေကပါရီမြို့တော်မှာစနေနေ့တိုင်းလို့ဆက်ပြီးဆန္ဒပြနေကြပြီးတချို့ကရဲတွေကိုတိုက်ခိုက်တယ်လို့အများပိုင်းအဆောက်အုံတွေအစိုးရရုံးတွေကိုဖျက်ဆီးခဲ့ကြတဲ့အတွက်အခုလိုအစိုးရကအရေးယူဆောင်ရွက်တာဖြစ်ပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာခေလွန်ဖို့စ조사နေတဲ့ Saudi Arabia နိုင်ငံကအမျိုးသမီးငယ်ကိုဩစတြေးလျအစိုးရကအကူအညီပေးဖို့အတွက်လွှတ်တော်မှတယောက်ကတိုက်တွန်းလိုက်ပါတယ်။လုံခြုံမှုနဲ့အကာအကွယ်လိုအပ်နေတဲ့မင်းကလေးငယ်တယောက်ကိုဩစတြေးလျနိုင်ငံကအကူအညီဖို့အခွင့်အလမ်းဖြစ်တယ်လို့ဩစတြေးလျနိုင်ငံတောင်ပိုင်းကဒီတောင်ဩစတြေးလျပြည်နယ်က Greens Party လွှတ်တော်အမတ် Sarah Hansen Yang ကအစိုးရကိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ Rahaf Mohammed El Khanoun ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကစုံစမ်းမေးမြန်းမှုတွေလုပ်ပြီးသွားရဲ့ဩစတြေးလျနိုင်ငံကိုလာနိုင်အောင်လို့ခွင့်ပေးဖို့လွှတ်တော်အမတ်ဟန်ဆန်ယန်ကပြောကြားခဲ့ပါတယ်မိသားစုနဲ့အတူအပန်းဖြေခရီးထွက်နေရာကူဝိတ်နိုင်ငံကနေထွက်ပြေးလာတဲ့အယ်ခနူးဟာတင်းနှာနေတုန်းကထိုင်းနိုင်ငံသုဝနဘုံမိလေးစိတ်ဟိုတယ်ခန်းထဲမှာအပြင်လူတွေမဝင်နိုင်အောင်လို့အတားအဆီးတွေလုပ်ပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ပေးဖို့တွေ့တက်လူမှုကွန်ရက်ပေါ်ကနေတောင်းဆိုခဲ့တာဖြစ်ပါတယ်သူဟာစနေနေ့ညတုန်းကထိုင်းနိုင်ငံကိုရောက်လာတာပါသူ့ရဲ့မိသားစုဟာတိတ်တင်းကျပ်လွန်ပြီးတော့ဆော်ဒီကိုပြန်ဖို့ခံရရင်ဒီသူ့အသက်ခံရမှာစိုးရိမ်ရတယ်လို့ပြောကြားခဲ့ပါတယ်လောလောဆယ်သူ့ရဲ့ကိစ္စကို UNHCR ကကင်တွယ်နေပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေဘက်ကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့9ရက်ကနေ9ရက်ကြာနိုင်တယ်လို့ပြောပါတယ်
အိန္ဒိယနိုင်ငံအမာဒါဘတ်မြို့မှာကျင်းပတဲ့နိုင်ငံတကာဆွန့်လွတ်ပြိုင်ပွဲမှာနိုင်ငံပေါင်း45နိုင်ငံကဆွန့်လွတ်ဝါသနာရှင်တွေနဲ့စိတ်ပါဝင်စားသူတွေပါဝင်ဆင်နွှဲနေကြပါတယ်။တနင်္ဂနွေနေ့ကစတင်ဖွင့်လှစ်တဲ့ရှေ့ရကြကျင်းပနေတဲ့ဆွန့်လွတ်ပွဲမှာဆွန့်အရွယ်စားမျိုးမျိုးနဲ့ပြိုင်ပွဲဝင်နေကြပါတယ်။ဆွန့်လွတ်ပြိုင်ပွဲမှာပြိုင်ပွဲဝင်သူတွေဝင်သူတွေကပြိုင်ဘက်တွေရဲ့ဆွန့်တွေရဲ့ကြိုးပြအောင်အစွမ်းပြကြရတာဖြစ်ပါတယ်ရှင
်။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုမဆုံးမြတ်မွန်နဲ့ဒေါခင်ဆိုဝင်းတို့ကကြေညာပေးခဲ့တာပါ။ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။တိုင်းနာလနဲ့ကင်အဖွဲတစ်ခုဖြစ်တဲ့ရခိုင်တပ်မတော် AA နဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေကြားရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြောင့်နေရာဆွန့်ခွာသူဒေသခံတွေပိုများလာနေကြောင်းလည်းဒေသခံတွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။လူလိုက်ရင်းတွေတုန်းကရခိုင်ပြည်နယ်တွင်ရဲကင်းစခန်းတွေကိုရခိုင်လက်နက်ကင်အဖွဲကတိုက်ခိုက်ခဲ့တာကိုတပ်မတော်ကတုံ့ပြန်ဖို့သမရကညွှန်ကြားခဲ့ပြီးတဲ့နောက်ဒေသရင်းအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်မြမတပ်မတော်နှင့်ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးစစ်ဘေးကြောင်ရွာသားတွေလည်းတိုးပွားလာနေပါတယ်။ဒီကနေ့အင်ကာနေ့နဲ့မနေ့ကတနင်္လာနေ့မှာချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာမြမစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။အတိုင်းတွေတော့ကြားနေရတယ်ဒါပေမဲ့လို့ဟိုကျွန်တော်စီကတော့အသေးစိတ်ချက်လက်တွေတော့ဘာမှရောက်မလာသေးဘူး။ဟိုမနေ့ကတော့ဒီပလက်ဝါမြို့နယ်ရဲ့အထက်ပိုင်းမှာဒိုးချောင်းဝါရွာနောက်မှာတော့တိုက်ပွဲဖြစ်တယ်နောက်ဒီဘူဒီတော်ဘက်မှာလည်းပဲသူတို့ဒီဟိုလက်နေကြီးတွေနဲ့ရန်တန်းစစ်ခတ်နေတာရှိတယ်။တ
ိုက်ပွဲဖြစ်ပွားနေကြအောင်အတိပြုနိုင်ပေမဲ့ထိခိုက်မှုအခြေအနေကိုတော့မသိရှိရသေးဘူးလို့ခိုင်တုခကဆိုပါတယ်။ဒီကနေ့ပလက်ဝါမြို့နယ်ဒိုးချောင်းဝါကျေးရွာနီးမှာမြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့အီတို့ကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းပလက်ဝါဒေသခံတို့ကပြောပါတယ်
။ဒီကဖြစ်တာပလက်ချောင်းဒီဒိုးချောင်းဝါအနားလေးမှာဖြစ်တာ။ဒီတော့ပလက်ဝါနယ်တော့တော်တော်လေးဝေးတယ်
ချင်းပြည်နယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းကတိုက်ပွဲသတင်းတွေနဲ့ပတ်သက်လို့ပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့သွဲဖက်သွင်းမှုဘူမှုချုပ်စုံမင်းထုံးကိုဆက်တွေ့မေးမြန်းရမှာအခုလိုပြောပါရယ
်ချင်းပြည်နယ်ဘက်မှာကျွန်တော်ပြောလို့မရတာကျွန်တော်မသိရဘူးဟောရှိနိုင်ပါဘူရီတော်မောင်တော်ဘက်တော့ကျွန်တော်တို့ကုလောဘက်ကမကြားဘူ
းဒီဇင်ဘာလ6ရက်နေ့ကဘူရီတော်မြို့နယ်စိုင်းတင်ချောင်းလျှောက်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်မြို့မချောင်းကျေးရွာနီးလက်နက်ကြီးကြီးတွေကြားရောက်ခဲ့လို့ရွာသား84ဦးဟာဂျာညူပြင်ကျေးရွာကိုစစ်ဘေးသိမ်းရှောင်နေရတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းကခုလိုပြောပါတယ
်ဒီချောင်းအုပ်စုမြို့မချောင်းကျေးရွာဦးရဲ့က84 သူတို့ကဒီလိုသင်ဆောင်လဲဆိုတော့ဥမာပြည်နာမှာလာနိုင်ကြီးကြီးချောင်းပေါ့လာနိုင်ကြီးစံချလို့ခေါ်ရတာ
ဘူရီရာမြို့နယ်ဘက်မှာစန်တင်ချောင်းစီတောင်စီတီတောင်စပထားကြီးရွာစစ်ချောင်းစခန်းတွေမှာစစ်ချောင်းဥကြီး400ကျော်ရှိနေတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥအောင်တောင်းရွှေကပြောပါတယ်အလားတူကြောက်တော်မြို့နယ်ဘက်မှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေမှုကြောင့်ဒလူချောင်းကြီးရွာသားတွေနေရာကနေတင်းချောင်းပို့ပြင်ဆင်နေတယ်လို့ဝါတောင်စစ်ချောင်းစခန်းမှာနေသူတွေအခက်တွေ့နေရတဲ့အခြေအနေကိုတော့အကူအညီပေးရေးဖွဲ့ဝင်ဥစော်ဝင်းကအခုလိုပြောပါတယ
်ဒလူချောင်းဘက်မှာကားလည်းလည်းမရှိသေးအမြောက်တက်ကန်စားရွာနာမှာရှိသေးအမြောက်တက်ဟိုတနေ့ကညနေ7:00နာရီကျော်လောက်မှာအခောက်တစ်စေးကျော်လောက်ထုရလို့တော့ကြားရပြဒလူချောင်းရွာအနည်းတစ်ခွိုက်မှာကြားတယ်လို့ဇာတ်ရည်ကပြောတယ်ညအချိန်ကလည်းအကောင်ကျော်ညနေနေတော့သူကတော့အကုန်လုံးဘုံနဲ့ထဲမှာဝင်ပူးနေကြတယ်ဟိုစိုးရင်ကြောက်လန့်ပြီးတော့ရွာကထွက်ပြစ်မလို့လုပ်နေကြတယ်မနေ့ကဆိုရင်လေဒီကားလည်းလည်းမရှိသေးဒီဝတောင်ကျေးဇူးရဒုက္ခဒီစကမ်းမှာဆိုရင်ပိုပြီးတော့စိုးရတဲ့အနိဋ္ဌာရည်နေရတယ်ကိုပိုရတယ်လေးတိုက်ခဲ့ရောတာလဘက်ချတယ်လွန့်ပါတာပေါ်တာတို့လေးခွန်းထင်းမှာတာလဘက်ချထိုးပြီးနေရတာကိုအကုန်လုံးကတော့ရေတက်တအားကိုဆက်ချိခဲ့ကြရလေးမြင်ကြရလို့ကို
2018နိုဝင်ဘာလကုန်ကစပြီး2019နှစ်သစ်ဒီကနေ့အထိနှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မြို့နယ်ပါဝင်ဘူရီတောင်ရတိတ်တောင်ပုံလူကျုံမြို့နယ်တွေဘက်မှာစစ်ရှံဥကြီးတွေတိုးပွားနေတယ်လို့ဥစော်ဝင်းကဆက်ပြောပါတယ
်ဒီကားလည်းနှမဲမှာရောက်နေတဲ့စစ်ရှောင်းကလည်းစစ်ရှောင်းအခက်ခဲဖြစ်တယ်လို့တလူချောင်းကမှရှိတဲ့စစ်ရှောင်းရင်ငစရိုင်းဆိုင်မှာရှိတဲ့စစ်ရှောင်းရင်အဲ့ဒါကိုအကုန်လုံးပေါင်းလိုက်ရင်3000ကျော်လောက်ရှိနေပုံကြောက်တော်မြို့နေတက်တက်လေးတပြေနေလုံးပေါင်းလိုက်ရင်6000ကျော်လောက်ရှိနေပုံ
ကြောက်တော်ကားလည်းနှမဲမှာရှိတဲ့တောင်မင်္ဂလာကန်စောက်ဝါတောင်စတဲ့စစ်ရှောင်းစခန်းတွေမှာစန္ဒရိခာခက်ခဲမရှိပေမဲ့ရိုးချောင်းသက်ပိုင်းမှာရှိတဲ့ဒလူချောင်းကျေးရွာမှာစစ်ရှောင်းဥကြီး1100ခန့်ရှိနေပြီးစန္ဒရိခာတဲဖို့အရေးကိုတော့မြန်မာစစ်တပ်ဘက်ကနေပိတ်ပင်ထားတယ်လို့စစ်ရှောင်းစခန်းတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့မှာဘူရီတောင်မြို့နယ်မှာရှိတဲ့နေကြာဆောက်ရဲကင်းစခန်း၄ခုကိုအေအေဘက်ကစီးနင်းတိုက်ခတ်ခဲ့ပြီးတပ်မတော်ဘက်ကတံပြန်ထိုးစစ်ဆင်မှုတွေတိုးပြီးလှုပ်ဆောင်လာနေတာပါ။ရခိုင်မြောက်ပိုင်းရဲကင်းစခန်းတွေကိုအေအေလက်နက်ကင်ဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးနောက်မနေ့ကနိုင်ငံတော်သမ္မတပါဝင်အစိုးရကြီးကဲတွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ပါဝင်စစ်ဘက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာအေအေလက်နက်ကင်ဖွဲ့ကိုနိုင်ငံစစ်စင်ရေးလှုပ်ဆောင်သွားဖို့လိုအပ်ရင်လေကြောင်းပါဝင်တိုက်ရင်အားတိုးတိုးမှုကိစ္စကိုနိုင်ငံတော်သမ္မတယုံကနေစစ်ဘက်ကိုညွှန်ကြားထားတယ်လို့သမ္မတယုံပြောခွင့်ရလူကပြောပါတယ်တပ်မတော်အနေနဲ့ရခိုင်မြောက်ပိုင်းဒေသတွင်စစ်စင်ရေးလှုပ်ဆောင်မယ်ဆိုရင်တိုက်ပွဲတွေပြင်းထန်လာမှာဖြစ်ပြီးစစ်စင်ရေးဒေသကပြည်သူတွေအတွက်လုံခြုံရေးစိုးရိမ်စရာအနေထားရှိလာနိုင်တယ်လို့စစ်ဘေးရှောင်ဒုက္ခသည်တွေသိုးပွားလာမယ့်အခြေအနေရှိလာမယ်လို့လည်းရခိုင်နိုင်ငံရေးပါတီခေါင်းဆောင်တွေကထောက်ပြနေကြပါတယ်ခင်ဗျာ
ရခိုင်ဘက်ကအခြေအနေတွေကိုနိုင်ငံအိမ်သတင်းပေးပို့သွားတာပါခုတော့ရှမ်းပြည်နယ်ဖက်ဆက်ရအောင်ပါတမရော်ကစီရေလှုပ်ရှားမှုတွေရပ်တန့်ထားချိန်မှာရှမ်းပြည်နယ်မြောက်ပိုင်းကွန်းလုံမြို့နယ်အတွင်းမှာ MNDAA လို့ခေါ်တဲ့ကိုကန်တပ်ဖွဲ့ကအတင်းအကျပ်လူသစ်ဆူဆောင်းလာကြောင်းဒေသခံရွာသား400ကျော်ထွက်ပြေးတိမ်းရှောင်နေရတယ်လို့လူ15ယောက်ကိုလည်းဖမ်းဆီးသွားကြောင်းကွန်းလုံမြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ် MNDAA ဖက်ကတော့လူသစ်ဆူဆောင်းတာမရှိကြောင်းပြောဆိုတယ်လို့အပြစ်ခတ်ရစဲရေးကိုစတင်ဖော်ဆောင်ဖို့လိုလားကြောင်းလည်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကွန်းလုံမြို့နယ်ထဲမှာ MNDAA ခေါ်ကိုကန့်တပ်ဖွဲ့ကလူသစ်စုဆောင်ပြီးရွာသားတချို့ကိုဖမ်းဆီးခဲ့တာကြောင့်ဒေသခံပြည်သူတွေဟာဒေသ9ရဲ့နေ့ကထွက်ပြေးတိမ်းရှောင်ခဲ့တယ်လို့ကွန်းလုံမြို့ကန်တွေကပြောပါတယ်လောလောဆယ်မှာလူ15ယောက်ကိုဖမ်းဆီးခေါ်ဆောင်သွားကြောင်းကွန်းလုံမြို့နယ်အုပ်ချုပ်ရေးမှူးဦးအီနွယ်လှိုင်ပူကအခုလိုပြောပါတယ်
ဖမ်းသွားတယ်ဆိုတော့ရမီးရဖတဲ့ကတတ်လျှောက်ပြီးဆိုတဲ့ရွာ2ဦးရဲ့နောက်တန်ကြာကျိုင်းဆိုတဲ့ရွာ4ဦးပေါ့နော်နော်ဟိုဖတ်တူကတော့ဟိုလူငယ်တွေပါဖတ်တူကတော့သူကအဲဒီ9ဦးပေါ့စုပေါင်း15ဦးတော့ခေါ်သွားတယ်ဗျအဲ9ဦးကတော့ဟိုတတတစ်အမိနဲ့ခေါ်တာပေါ့ဒါပေမဲ့ဟို6ဦးကတော့သူကလူမပေးနိုင်လို့ဟိုရွာလူကြီးခေါ်တဲ့သဘောပ
ါဒီလိုဖန်စီခေါ်ဆောင်သွားတာကြောင့်ဒေသခံရွာသားတွေထွက်ပြေးလာတဲ့အခြေအနေကိုသူကအခုလိုဆက်ပြောပါတယ
်ဟိုလက်ရှိမှာတော့ကျွန်တော်တို့စီကိုဒီရှောင်းတင်းလာတဲ့ကြီးရော၅ရွာပေါ့နော်အဲကြီးရော၅ရွာကအဲဒီပြည်သူစုစုပေါင်းကျွန်တော်တို့416ဦးလောက်ကျွန်တော်တို့စီကြောက်နေပါလေကျွန်တော်တို့အဲဒီနေရာထိုင်ခင်းနေစားရတော့ရအားလုံးစီစဉ်ပေးတာပေါ့ဟောအဓိကတော့တက်ကကြီးရနေပြီးတော့မှကျွန်တော်တို့ပြည်သူမှ27ရက်နေ့ရက်စွဲနဲ့ပြည်ညာချက်တခုထုတ်ပြန်လာရှိတယ်ဗျအဲ့ဒါကိုခွန်ကောင်းယူပြီးတော့ကျွန်တော်တို့အဲဒီအတွန်းပိုင်းအထိဝင်လာတာပေါ့လူတစ်စုရောဒီရွာတွေက MNDA ဖွဲ့တွေကတကြိမ်တစ်ခါမှအဲ့ဒီခွင်ကိုမဝင်ဘူးဗျမဝင်ဘူးတဲ့အချိန်ကျတော့ဒီကြီးရွာသူရွာသားတွေကမကြုံဘူးတော့ကြောက်လန့်ပြီးတော့အကုန်ပြေးဆင်းလာကြတာ
တင်းရှောင်လာသူတွေဟာကွန်လုံမြို့နယ်ဟိုလီကျေးရွာအုပ်ချုပ်ရေးမှုယုံနဲ့စာကြီးတိုင်မှာနေရာချထားပြီးဖမ်းဆီးထားသူတွေပြန်လည်လွတ်မြောက်ရေးအတွက်တမ်ဘရော်နဲ့ပူးပေါင်းဆောင်ရွက်နေကြောင်းကွန်လုံမြို့နယ်အုပ်ချုပ်ရေးမှုဦးအီနွယ်လှိုင်ဘူးကဆက်ပြောပါတယ်တမ်ဘရော်ကာကွယ်ရေးဦးစီးချုပ်ယုံကတော့ MNDAA ကလူသစ်စုဆောင်ခဲ့ကြောင်းသတင်းထုတ်ပြန်ထားတယ်လို့ TNLA တအန်းပလောင်တပ်ဖွဲ့ကလည်းနန်းခမ်းမြို့နယ်မှာဘိန်းဆိုင်ပြိုးတယ်လို့အကြောင်းပြပြီးလူ18ယောက်ဖမ်းဆီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်MNDAA ခေါ်ကိုကန်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဦးဖုံးဝင်းနိုင်ကတော့လူသစ်စုဆောင်တာမရှိကြောင်းပြောပါတယ
်။အဲ့ပတ်ဝန်းကျင်အဲ့ရွာတွေကလည်းကျွန်တော်တို့လူမျိုးရဲ့ရွာတွေပဲ။ကျွန်တော်တို့အဲ့လူမျိုးခံပြီးမှရဲဘော်တွေလောက်ခံနေဆိုရင်အဲ့လူမျိုးမလို့အဲ့ကျွန်တော်တို့ရဲ့ PPT ဆိုတာကျွန်တော်တို့ပြောလိုက်ရင်သူတို့ကတော့ဝင်လာပြီးကူညီလောက်ကြပဲ။တခါတည်းပြောတော့မပြောရမလို့သူတို့ကဝင်ပြီးမှကိုလူမျိုးအတွက်ဆိုရင်လောက်ရမှာပဲဆိုပြီးမှဝင်လာတယ်ကျွန်တော်တို့မယူအဲ့ဒါဖမ်းပြမလို့
MNDAA ကိုကန့်အဖွဲ့နဲ့အတူ KIA ကချင် TNLA တအမ်းပလောင်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာအစိုးရတက်မတော်နဲ့ငင်းချင်ရေးဆွေးနွေးဖို့သဘောထားထုတ်ပြန်ထားပါတယ်လက်ရှိငင်းချင်ရေးဆွေးနွေးမဲ့အလားအလာကိုဥဖုံးဝင်းနိုင်ကအခုလိုဆက်ပြောပါတယ
်အခုလောလောဆယ်ကသိုးရောင်းနဲ့ကျွန်တော်တို့ကခြေစက်မရှိသေးဘူးဘာဖြစ်လို့ဆိုတော့သူကထုတ်ပြန်ခြင်းများချက်ပေါ်မှာ ceasefire လေးကြောထားပြီးမှအခုထိတော့ကျွန်တော်တို့ ceasefire ရဲ့အခေါ်နည်းနည်းလေးတော့မလုပ်ပြဘူးဆိုတာကျွန်တော်တို့ရခိုင်ကိုတိုက်နေတာဆိုတော့ကျွန်တော်တို့ကအခုလောလောဆယ်ဒီပြဿနာကိုအဲ့ဒါကိုကျွန်တော်တို့ဘယ်လိုလုပ်ရမလဲဆိုတော့ကျွန်တော်တို့လည်းအဲ့ဒါကိုညှိနေကြပါတယ်အင်းချင်းကြီးကတော့ကျွန်တော်တို့လူလက်သွားတယ်နော်
ဇန်နဝါရီလ၄ရက်နေ့မှာတော့အေအေရခိုင်တပ်ဖွဲ့ကရခိုင်ပြည်နယ်ဘူတီတောင်မြို့နယ်ကရဲကင်းစခန်း၄ခုကိုတိုက်ခိုက်ခဲ့တဲ့နောက်မှာစီးရဲအခြေအနေတွေဟာပုံမတင်းမာလာမဲ့အနေအထားကိုရောက်ရှိနေပါတယ်။ဒီအခြေအနေတွေအပေါ်နိုင်ငံရေးလေလာသုံးသပ်သူဦးစီသူအောင်မြင့်ကသူ့အမြင်ကိုအခုလိုပြောပါတယ
်။လက်ရှိငြိမ်းချမ်းကော်မရှင်ကဒီထက်အများကြီးအလုပ်လုပ်ဖို့တိုးတယ်။သူဟာသူနဲ့သူကနဲ့တပ်မတော်နဲ့ပေါင်းထားတဲ့ဒါအစုအဖွဲ့သဘောမျိုးဖြစ်ရင်တော့အဲ့ဒါအဆင်ပြေမှာမဟုတ်ဘူး။အရေးကြီးတာကသူကကြားတဲ့ကနေနေပြီးတော့မှနှစ်ဖက်ပฏิပက္ခဖြစ်တဲ့စီမှာကိုဘက်ကမေးဒီဘက်တပ်မတော်ဘက်ကလည်းမေးအဲ့ဒီဥစ္စာပြည်လည်မှုရအောင်ကြားဝင်ဟိုညှိနှိုင်းဆွေးနွေးဟိုဆွေးနွေးတဲ့စီမှာသူကတကယ်ကိုဟိုတက်တက်ကြွကြွနဲ့အလုပ်တဲ့ပုံစံမျိုးကသာလျှင်ဒါကိုရှော့ချဖို့ဟိုရနိုင်တယ်
ငင်းချမ်းရေးကော်မရှင်ဟာဒီဇင်ဘာလ12ရက်နေ့က MNDAA ကိုကတ် TNLA တအန်းပလောင်နဲ့ AA ရခိုင်တပ်ဖွဲ့တွေနဲ့နောက်ဆုံးတွေ့ဆုံပြီးဒီဖွဲ့တွေငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အတွက်သဘောတူညီချက်ရခဲ့တယ်လို့ဒီလအတွင်းထပ်မံတွေ့ဆုံဖို့လည်းသဘောတူထားတာဖြစ်ပါတယ
်။ကိုမိုဇော်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သတင်းရှင်များရှင်။ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းဟာအပြော့သွားပြီးတော့ရခိုင်ပြည်နယ်နဲ့ AR တိုင်းတို့ဟာလစ်ဖြစ်အားနဲ့ရေဝတ်ထဲမှာရှိနေတဲ့အတွက်ကြောင့်မလို့မိုးတက်လေပြင်းကြောက်တာတွေဖြစ်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါရယ်။မိုးတက်လေပြင်းကြောင့်ချောင်းရည်တွေရုတ်တရက်မြင့်တက်လာနိုင်တယ်လို့သတိပြုကြဖို့နှိုးဆော်ထားပါရယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်
။ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာဒီကနေ့မှာအပြော့သွားပြီးရခိုင်ပြည်နယ်နဲ့အေယံဝတီမြို့ဝကျွန်းပေါ်ဒေသတို့မှာလေပြင်းအားနဲ့ရဝန်းဖြင့်ဆက်လက်ရပ်တည်နေပါရယ်။လေပြင်းအားနဲ့ရဝန်းရှင်ကြောင့်ရန်ကုန်မန္တလေးမကွေးတိုင်းပါဝင်မြို့ကြီးချို့မှာမိုးရွာသွန်းမှုတွေဖြစ်ပေါ်နေပါရယ်။လေပြင်းအားနဲ့ရဝန်းဟာမကြာခင်အပြော့ပြတ်သွားနိုင်ပေမဲ့မိုးဆက်လက်ရသွန်းမှာလည်းဖြစ်ပါရယ်။လေပြင်းအားနဲ့ရဝန်းအခြေအနေနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကျော်မိုးက
ဒီနေ့ကဟိုမုန်တိုင်းငယ်ကတော့သူကဟိုလေပြင်းရနဲ့ရဝင်ဖြစ်အာရော်သွားပြီပေါ့နော်မနေ့ဒီကျွန်တော်တို့ဒီ6နိုင်ခွဲအချိန်တိုင်းတော့ကြည့်ကြတယ်သူကဒီမုန်တိုင်းငယ်အနေနဲ့အာရော်သွားပြီပြီးတော့မှအခုလက်ရှိမှာတော့ဒီနေ့2နိုင်ဟောတော့2နိုင်ခွဲအချိန်တိုင်းတော့ကြည့်ရဆိုရင်တော့သူကဒီလေပြင်းရနဲ့ရဝင်ကကျွန်တော်တို့ဒီရခိုင်ပြည်နယ်နဲ့ပေါ့နော်ဒီအရာဒီတိုင်းဒေသကြီးအဲ့ဒီဒေသတွေမှာတော့ဒီလေပြင်းရနဲ့ရဝင်ရဲ့ဟောင်းဝိုင်းနဲ့ကြာနေတဲ့တကြောင်လို့အဲ့ဒီဒေသတွေမှာအခါဒီမှာတော့ဝုဒ္ဒနေပြင်ကြရခြင်းတော့ဟိုပြည်ပြည်မြေနေရတရားကိုမိုင်းနေစင်တော့ဒီတိုင်နေတယ်ပေါ့နော်။ဒီပြည်အားနဲ့ရောင်းဝဲတော့ဒီနေပြီးသားပဲလက်ပြန်တော့ဆိုရင်တော့အာပြောပြပြသွားပြီပေါ့နော်။အခုကတော့ဒီဒီကျွန်တော်တို့ refine နဲ့အရာတွေမျိုးကကျုံ့အစံတော့ရောက်နေပြီပေါ့နော်။ဟောင်းနေပြီသူဒီကြာနေမဲ့ဒါကကျွန်တော်တို့ဒီအာပြောပြပြသွားမယ်။ဒါပေမဲ့ဒီပြည်အားနဲ့ရောင်းဝဲအာပြောပြပြသွားပြီမဲ့ကျွန်တော်တို့ဟိုကတော့ဆက်ပြီးရွာနေဦးမယ်ဒီဆောင်မျိုးရှိတယ်ပေါ့နော်။ဟိုကတော့လက်ပြန်တော့ဒီဆက်ရွာမယ်။တစ်ခါတော့ဆိုရင်တော့ဒီအိုးရမှုကဒီတနင်္ဂနွေလို့အတိုင်းနာနေမှုတော့နဲ့အိုးရမှုတော့နည်းနည်းကျော်သွားမှာပေါ့နော
်ဇန်နဝါရီကနေမလာထီကမှုန်တိုင်းနဲ့လီပီးယားနဲ့ရုံဝ ဖြစ်လေဖြစ်တာမရှိဘဲယာဒီဥရုပြောင်းလဲမှုကြောင့်အခုလိုယာဒီမှာမှုန်တိုင်းတွေဖြစ်ပေါ်နေရလေဖြစ်ပါတယ်။မှုန်တိုင်းကြောင့်တောင်ကျချောင်းရီနဲ့မြေမြင့်တက်လာနိုင်တဲ့အတွက်သတိပြုကြဖို့လဲဥကြုံမိုးကတိုက်တွန်းပါတယ
်။ဟိုးနော်မိုးရွာတဲ့ဥစားမှာဒီချိုးလေးသားတွေမှာတော့ဒါဒီမြေနာချောင်းနာမှာနေတဲ့ဒီရှိနေတဲ့ဒီသားတွေမှာဆိုရင်ဒီလိုဒီဟိုဒီသားတိုင်းမိုးကြည့်တာတို့ဒီနေရာကွယ်မိုးကြည့်တာတို့ဆင်လာချောင်းရီတွေပါလေလူတွေရဲ့ပေါ့နော်အငင်းတလာတာတို့ဘာလို့ဒီရန်မျိုးတွေဖြစ်နေတောင်းချောင်းရီစီစဉ်တာတို့ဖြစ်နေတော့ဒီရန်မျိုးတွေမြေနာချောင်းနာနေတဲ့ဒီလူတွေနဲ့သတိပြုနေတာပေါ့နော
်ဒီကနေ့မှာတော့လီဘီယာနဲ့ရုံဝန်ရှင်ကြောင့်မကွေးတိုင်းဆလင်းမြို့မှာအချိန်ကာမှုမိုးရွာသွန်းခဲ့ပြီးရေကြီးနှင်းမြုပ်မှုတွေဖြစ်ပေါ်နေတယ်လို့မွန်ပြည်နယ်ရေမျိုးကကြေးရွာအချို့မှာလေနီကျန်းတိုက်ခတ်မှုကြောင့်လူနေအလုံးရာနဲ့ချီပျက်စီးဆုံးရှုံးခဲ့ပါတယ်ပြီးခဲ့တဲ့2018ခုနှစ်တွင်မှုန်တိုင်းကြီး၅လုံးမှုန်တိုင်းသေး6လုံးဖြစ်ပေါ်ခဲ့ပြီးလီဘီယာနဲ့ယဝန်ကအကျိတ်20ဖြစ်ခဲ့ပါတယ်လီဘီယာနဲ့ယဝန်အကျိတ်20ဟာပုံမှန်နှစ်တွေထက်ဆန့်ကျင်နေဖြစ်ပေါ်ခဲ့တယ်လို့လည်းဆိုပါတယ်ပြီးခဲ့တဲ့နှစ်ကမိုးကြီးများပြီးမြေကြီးမြင့်မှုတွေဖြစ်ပေါ်ခဲ့လို့2018ဩဂုတ်လ29ရက်ကစွာရီတမန်ကျိုးသွားပြီးလူပေါင်း9000ကျော်ရေပေးသိမ်းခဲ့ရပါတယ်ဒါအပြင်တနင်္လာတိုင်းဒေသကြီးမွန်ပြည်နယ်ကီပီနယ်တို့မှာလည်းဆန့်ကျင်နေမိုးရွာသွန်းပြီးမြေကြီးမြင့်မှုကြောင့်လည်းလူပေါင်းသိန်းနဲ့ချီရေဘေးဒုက္ခတွေ့ကြုံခံစားခဲ့ရပါတယ်ခင်ဗျာ
ကိုထက်အောင်ခန့်တင်ပြတော့တာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသီကောင်းစရာနဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့မွန်ပြည်နယ်ဖက်မှာလေပြင်းတိုက်လို့အိမ်တွေပျို့ပြတ်တဲ့တဲ့ရင်ဖက်ဆက်ပေါင်းမယ်မွန်ပြည်နယ်ရှမ်းမြို့ကလအုပ်ကျွန်းမှာဒီကနေ့မနက်ပိုင်းကလေပြင်းတွေတိုက်ခလို့အိမ်ခြေ400လောက်ပျက်စီးခဲ့ရပါတယ်လက်ရှိမှာလေဘေးဒုက္ခတွေအတွေ့ကယ်ဆယ်ရေးအပိုင်းတွေလှုပ်ဆောင်နေပြီးတော့မနက်ဖြန်လောက်မှာတော့လေပြင်းဒဏ်ခံခဲ့ရတဲ့နေရာတွေကိုသွားဖို့စီစဉ်ထားတယ်လို့ရေးမြို့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်ဒီနေ့မနက်9နာရီခွဲလောက်ကမွန်ပြည်နယ်ရေးမြို့အပိုင်းကလကုတ်ကျွန်းနေရာတချို့မှာလေပြင်းတိုက်ခတ်ခဲ့လို့အင်ဂျီ400လောက်ပျက်စီးသွားတဲ့အတွက်အရေးပေါ်ကူညီကယ်ဆယ်ကိစ္စတွေကိုဆောင်ရွက်နေရလို့ရေးမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းစိုးလင်းကပြောပါတယ
်ကလကုတ်ကျွန်းမှာဆိုလို့ရှိရင်သူကပေါ်သေးရေလေသေးအောက်သေးရေတုံးသေးရှိပါတယ်ဒီပေါ်သိနေအလေသိကြတော့အထူးကံရှိပါဘူးဒီအောက်သိမှာအင်ဂျီ900ကျော်ရှိတယ်မှာအင်ဂျီ400လောက်ထိသွားတယ်လို့အကြမ်းင်းတို့သိရှိရတယ်ပေါ့နော်အင်ဂျီက400လောက်ထိသွားတယ်နောက်အောက်သိမှာအထက်တန်းကျောင်းရှိတယ်အထက်တန်းကျောင်းမှာအဓိကကျောင်းဆောင်တင်းကုအမိုးတွေလန်သွားတယ်ငါတွေ့ရပါတယ်နောက်ရက်စီတက်တိုင်းလည်းဟိုကျိုးပြတ်တာရှိပါတယ်အောက်အောက်ဆိုင်မှာပဲဘုံကြောင်အကြောင်းလဲအနေနဲ့အများဟိုအမိုးလံပြက်စီတာကိုဒါကျွန်တော်တို့ကြားကြည့်ရပါတယ
်ရေမြို့နယ်မှာလေပြင်းတာမခံရပဲကလကုတ်ကျွန်းမှာဖြစ်ပွားခဲ့ရပါရေမြို့နယ်ကလကုတ်ကျွန်းက6မိုင်လောက်ဝေးပြီးလမ်းခီးမှာလှိုင်းထန်နေလို့ကုညီကယ်ဆယ်ရေးအဖွဲ့တွေကမနက်ဖြန်7နာရီလောက်မှသွားဖို့စီစဉ်ထားပါတယ်လူရည်နဲ့ပျက်စီးဆုံးရှုံးမှုတွေကိုတွက်ချက်နေပြီးစည်ရင်ပြုစုနေတဲ့အကြောင်းကလကုတ်ကျွန်းအုပ်ချုပ်ရေးမှူးဦးတောင်စိန်ကပြောပါတယ်အ
ားလုံးကယ်ဆယ်ရေးအဖွဲ့တွေလည်းရောက်နေပြီးမြို့နယ်အဖွဲ့ကလည်းရောက်နေမြို့နယ်အစိုးရအဖွဲ့ကလည်းရောက်နေတယ်စင်ကောက်နေတဲ့ပျက်စီးဆုံးရှုံးရတဲ့အိမ်တံပိုးကြီးအားလုံးကင်းကြရတဲ့ကောက်နေတယ်နော်ဒီကြဲလာကြတော့လည်းကျွန်တော်တို့ကမှကျွန်တော်တို့ကတရားကောက်ကွာလေးကြည့်တော့ညနေခွဲတယ်နောက်မှဆက်တော်ပြေးပါမယ်နော
်ကလကုတ်ကျွန်းမှာရွာ၄ရွာရှိပြီးအဓိကစီးပွားရေးကတော့ရေလုံငန်းပါလေပြင်းမုန်တိုင်းဝင်တက်တာမျိုးရှိပေမဲ့လည်းအခုတခါကတော့လူအသေးပြောက်မရှိပေမဲ့ပျက်စီးဆုံးရှုံးမှုတံပိုးများနိုင်တယ်လို့ဒေသခံတွေကပြောပါတယ
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းတူမီတာ25 30နဲ့51အပြင်လိုင်းလာမီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ25 32နဲ့51အပြင်လိုင်းလက်မီတာ190ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဘက်ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုတာဆင်ကြမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ဆက်ပါမယ်။ကိုငင်းချန်းကတင်ပြထားပါတယ်ရှင်။
အမေရိကန်အစိုးရရဲ့ရန်နေရာတွေရပ်ဆိုင်းထားရတာ၃ဘက်ရှိနေပြီဖြစ်ပြီးဒီမိုကရက်တစ်လွှတ်တော်အမတ်တွေကမက္ကဆီကိုနယ်စပ်မှာတိုင်းဆောက်ဖို့အတွက်ပယ်ချထားသလိုသမ္မတဒေါ်နယ်ထရန့်ရဲ့အလျှော်မပေးတဲ့တောင်းဆိုမှုတွေဟာလည်းရပ်တန့်သွားမယ်အလားအလာမရှိပါဘူး။ဒီကြောင့် VOA သတင်းတောက်မိုက်ကယ်ဘိုးမန်သတင်းပေးပို့ထားတာကိုပြောပြပေးမှာပါ
။အမေရိကန်နိုင်ငံတော်ဝန်ဗဟိုအစိုးရရဲ့လုပ်ငန်းတွေတချို့ရပ်ဆိုင်းထားရသလိုတချို့လျှော့ချထားရတာပါ။ဝါရှင်တန်မှာတော့သမ္မတဒေါ်နယ်ထရန့်ကဒီမိုကရက်တွေကပါအလျှော်ပေးမဲ့ပုံမရှိတာကြောင့်အခုလိုအစိုးရရန်နာထားရမှုကိုအဆုံးသတ်ဖို့သဘောတူညီချက်ရဖို့လမ်းမမြင်သေးပါဘူ
းကျွန်တော်ဖြည့်ရှင်းမှုနီးလမ်းမရှာဘူးဆိုရင်ဒီကိစ္စဟာအကြာကြီးဖြစ်နေဦးမှာပါဒီဘက်မှာတော့ဘာမှရှော့ပြီးဘူးမရှိပါဘ
ူးကျမတို့ကတော့ဘာတတိုင်းမှမဆောက်ပါဘူးဒီမှာရှိတဲ့လူတွေထဲမှာတန်တရားရှိတဲ့လူပါလားကျမတို့ကတော့တတိုင်းမဆောက်ပါဘူ
းဒီမိုကရက်တွေလေတံပြောင်းတဲ့အထိအစိုးရကိုရပ်ဆိုင်းထားမယ်လို့ထရမ့်ကပြောပါတယ်
We have to build the wall or we have to build the barrier.
ကျွန်တော်တို့တတိုင်းဒါမှမဟုတ်အတားအဆီးတစ်ခုခုစောက်ရပါမယ်။တတိုင်းတို့မဟုတ်အတားအဆီးကကွန်ကရစ်မဟုတ်ဘဲနဲ့စတီးတမ်မနီနဲ့ပဲဖြစ်ဖြစ်စောက်လို့ရပါတယ်။ဒါကျွန်တော်တို့နိုင်ငံရဲ့လုံခြုံရေးအတွက်ပါ။လူကုန်ကူးတွေကိုတားဆီးဖို့အတွက်ပါ။မြို့ရေးဆေးဝါးတွေကိုတားဆီးဖို့ပါ။ဒါကြောင့်မလို့စောက်ကိုစောက်ရပါလိမ့်မယ်။ကျွန်တော်တို့မှရွေးလို့မရပါဘူး
။ဒီမိုကရက်တွေဘက်ကသတင်းစကားကတော့ဒါမျိုးဖြစ်ဖို့မမျှော်လင့်ပါနဲ့တဲ့။အလုပ်တော်ဥက္ကဋ္ဌနန်စီပလိုစီက
It has to do with the wall is an immorality.
ဒါရိုက်ဆိုတာနိုင်ငံတစ်ခုကြားမှာမယိုးသားပါဘူး။ခင်ဟောင်းအတွေးခေါ်တွေပါ။နောက်ပြီးတော့ကုန်ကြစရိတ်နဲ့လည်းမကာမိပါဘူး
။ The yeas are 241 and the nays are 190.
ဒီကတဲ့အပတ်ကဒတိုင်းအတွက်မပါဘဲနဲ့အစိုးရပြန်ဖွင့်ဖို့နဲ့နေဆက်လုံခြုံရေးတွေအတွက်ယာယီဘတ်ဂျက်ချထားပြီးတဲ့အသုံးစရိတ်ဥပဒေကြမ်းကိုဒီမိုကရက်တွေအများစုကြီးစိုးထားတဲ့အလုပ်တော်ကအတီးပြုတ်ပြဋ္ဌာန်းခဲ့ပါတယ်။Republican တွေအများစုကြီးစိုးထားတဲ့ Senate အထက်လွှတ်တော်ကအဲ့ဒီဥပဒေမူကြမ်းကိုမဲပေးဖို့တောင်းညှင်းဆန်ခဲ့ပါတယ်။လွှတ်တော်အမတ်တွေနဲ့အိမ်ပြုတော်အရာရှိတွေခဏခဏတွေ့ဆုံခဲ့ပေမဲ့လည်းမကြေလည်မှုကိုမဖြေရှင်းနိုင်သေးပါဘူး
။ We want to go back to work.
ကျမတို့ကအလုပ်ပြန်သွားလုပ်ချင်ပါတယ်။ရေဖိုး၊မီဖိုး၊အိမ်ဖိုးတွေပေးဖို့အလုပ်ကိုလည်းပြန်လုပ်ရမလဲ
။အခုလက်ရှိမှာတော့အစိုးရဝန်ထမ်းထောင်ပေါင်းများစွာဟာလစာမဲ့အလုပ်ကနားနေရတယ်လို့လစာမရဘဲနဲ့လည်းအလုပ်လုပ်နေရပါတယ်။တချို့တွေကတော့ဆန္ဒစပြနေကြပါပြီ။ Marilyn Carota ကအစိုးရဝန်ထမ်းပါ
။ We have money.
ကျမတို့မှာစုထားတာတွေတော့ရှိပါတယ်။ဒါမျိုးသာဆက်ဖြစ်နေကျမတို့စုထားတာတွေလည်းကုန်သွားနိုင်ပါတယ
်။ Tamara Trump ကတော့အစိုးရဝန်ထမ်းတွေအခြေအနေနဲ့နှိမ့်သွားမယ်လို့ပြောပါတယ်
။ But many of those people
ကျွန်တော်တို့ဝန်ထမ်းတွေအများကြီးလစာတော့ရမှာမဟုတ်ပါဘူး။အဲ့ဒီလူတွေတဲကကျွန်တော်လုံနေတာကိုတရားရဂိုင်းလုံးထောက်ခံသူတွေအများကြီးရှိပါတယ
်။အခုလိုအစိုးရရဆိုင်တာကြောင့်ဒီမိုကရက်တွေကိုအပြစ်တင်တာထက်သမရထရန့်ကိုအပြစ်တင်တဲ့လူပုံများတယ်လို့စစ်တမ်းတွေကဖော်ပြနေပြီးတော့အများစုကနေဆက်တတိုင်းဆောက်ဖို့အတွက်ဘတ်ဂျက်သုံးတာကိုမထောက်ခံပါဘူးခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုငင်းချန်ကတင်ပြသွားတော့ပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တက်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒက်လီလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါရဲကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ဘက်ကတိုက်ပွဲနဲ့ညီညာရေးကိစ္စပါရခိုင်မြောက်ပိုင်းဘူတိတောင်မြို့နယ်ဒဲကရကင်းစကန်၄ခုကိုအေးရခိုင်လက်နက်ကိုင်ဖွဲ့ကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးခဲ့ပါတယ်ပရိပခါရီနဲ့နိုင်ငံတကာကနေပြီးတော့အာယုံစိုက်နေတဲ့ရခိုင်ပြည်နယ်မှာအခုလိုမျိုးဖြစ်ဖြစ်ကြောင်းမြန်မာနိုင်ငံရေးနဲ့ညီညာရေးအပေါ်မှာဘယ်လိုတက်ရောက်မှုရှိလဲဆိုတာကိုကျွန်တော်ဆွေးနွေးကြမှာပါအဓိကပါဝင်ဆွေးနွေးမယ့်သူတွေထဲမှာ
အာကျွန်တော်တို့ဒီလွှတ်တော်ကိုယ်စားလှယ်ဥပဒေတန်းရှိပါတယ် AMP ပါတီက CC2 လည်းဖြစ်ပါတယ်နောက်တစ်ခုကတော့မကြခင်ကပဲဒီအဲ့ဒေတာကိုသွားပြီးတော့သတင်းယူခဲ့တဲ့ကျွန်တော်တို့ view သတင်းတောက်ကုချတော်တိန့်ရန်ကုန်မြို့ကနေပြီးတော့ဆွေးနွေးမှာဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ view studio တွေကမှရှိပါတယ်ကျွန်တော်တို့ VOE ရဲ့ editor တူဖြစ်တဲ့ဥကျော်ဇန်တာဖြစ်ပါတယ်သုံးလုံးလေးလိုင်းပေါ်မှာရှိပါတယ်ခင်ဗျကျွန်တော်အရင်ဆုံးဥပဒေတန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဥပဒေတန်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါ
တယ်ဟုတ်ကဲ့ဥပဒေတန်းအခုเอกอ่ะกูโหนี่อ่ะตัวเยกินสคันนี่โตไตไข่เคเรไตไข่เคเรปอมาญาม่าอสุยาบักก็เลยมะเนี่ยสรุษิญดินดาชินเลนปวยลุบปาเรต้งเปลี่ยนเนี่ยสิทธิ์สินยีเรตรุลุบเมอสุยาบักก็เลยหญ่นจาทาเรอะแล้วเอเยไตไข่หมู่เนี่ยญาม่าอสุยาเยต้งเปลี่ยนหมู่ดิฉินีเนี่ยปัดตะลุปฐมาวุโสมอุภเฏตันเยต้งตะฉะลิติจิมาเรครับ
ไตไข่หมู่ก็เออมะจาเตมีก็ซ่าอยู่แล้วอินจิเนียร์แท้มาကျောင်းရကြာချိန်များဆက်ပြီးတော့အခုချိန်မှာတော့ဒေသခံလေးခုကိုတကြိမ်နဲ့တိုက်ခိုက်တဲ့အချိန်ကြောက်ရှိလာတာပေါ့အဲ့ဒီပေါ်မှာမမေ့တာပဲနိုင်ငံတော်မှာတာဝန်ရှိတဲ့စစ်ကောင်းဆောင်တွေတိုင်းပြည်ကပုဂ္ဂိုလ်သမားအပါဝင်ပေါ့နော်သူတွေ့ကြတဲ့အချိန်မှာသမားရဲ့ဒီပြောရေးဆိုခွင့်ဒီဥစ္စာဖြစ်ရကြောက်ချက်ပေါ်မှာတော့ကျွန်တော်တို့ရခိုင်လူတွေကတက်ပြီးပုံဝင်နေချက်ရှိရပါတယ်အဲဘာလို့လဲဆိုတော့ဒီမှာဒီကျရဲ့ theme ပေါ့ဒါခိုင်းတီတွေကိုအာဒါပြည်ပြည်ပုံစံမျိုးတက်ပြီးတော့နော်ရှင်းချောက်တဲ့ပုံစံမျိုးဖြစ်ဒီကခိုင်းတီတွေကဒီကို၆ခန္ဓာကိုရက်တဲ့လို့ဒီရက်တံပုရက်တံကရက်တံပုလို့ဒီလိုပုံစံမျိုးဟိုတုံ့နှောင်းထားတာကြီးကြားတာပေါ့အဲ့ဒီပုံမှာတော့အော်ရနိုးစိတ်မကောင်းဘူးဟိုအဲ့ငါကအပွဲစီဆိုတာကတော့တိုင်းသားလက်ငါအပွဲစီဆိုတာအာပြည်အကုန်လုံးဒေတာအဲ့ငါလုံးဝရှိရတာပါအဲဒါမဲ့ကျွန်တော်တို့တိရတော့တခါမှပြည်သူကိုအဲ့ဒီဖွဲ့စည်းရတဲ့တိုက်ခိုက်မှုကမူတည်ပြီးတော့ပြည်သူကအဲ့လိုဖိအားပေးရရှင်းချောက်တာမျိုးကိုကျွန်တော်တို့မတွေ့ရပါဘူးဒါကတော့သူရှာချာပြည်သူရဲ့အဒီဆက်ကိုဒီဖိတ်သူတွေချက်ပြီးတော့ပြည်သူကိုသတိပေးရအဲတိုက်ခိုက်သူတွေနဲ့ဟိုထောက်မခံရဲအောင်အဲ့ဒါကျွန်တော်ကအဲသတိပေးတဲ့အနေနဲ့ပြောတယ်လို့ကျွန်တော်တို့အမြင်ရပါလားဟိုဒီတိုက်ခိုက်မှုတွေအေးရတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကျိုးဒီကမှာငွေရရမတင်မြင်ဖြစ်နေတဲ့အထက်မှာဒီတိုက်ခိုက်မှုကတိုင်းသားအချင်းချင်းလက်နက်ကန်ရှိချင်းဖြစ်လာတဲ့ဒီငင်းချင်းလမ်းကြောင်းကိုမရောက်တဲ့အဲဒီတစ်ဆက်ကတော့လည်းတစ်ဆက်ကအဲဒီငင်းချင်းလက်ချက်ကာလမှာဒီတိုက်ခိုက်မှုပေါ်လာတယ်ဆိုပြီးတော့အပြည့်အစုံလည်းရှိရပါတော့ဒါပေမဲ့ဒီတစ်ဆက်ကလည်းဒီလိုကိုရှင်းနေတဲ့လက်ချက်တင်အဲပေးခဲ့ရတယ်ဆိုတဲ့သဘောမျိုးလဲပြန်ပြီးတော့ဒီတာနေကြည့်မှာပေါ့။ဒါကြောင့်ပြောဒီတိုက်ခိုက်မှုတွေဟာကျွန်တော်တို့ရခိုင်ပြည်သူတွေအတွက်ငါမွေပူရကင်းမှောက်စလို့နောက်ကကျွန်တော်ဟိုပြတ်နာတစ်ခုကိုဖန်တီးလိုက်တယ်လို့ဖြစ်ဖြစ်တဲ့ဒေသခံပြည်သူတွေကလည်းကျွန်တော်တို့ဒုက္ခရောက်ကြပါတယ်။ကျွန်တော်တို့ဒီလိုစစ်စစ်ဖြစ်တာကျွန်တော်တို့ရခိုင်ပြည်နယ်မှာအရင်ကမရှိခဲ့ပါဘူး။အခုအကြီးပေါ်မှာလဲကျွန်တော်တို့ပြည်သူတွေကဟိုမစ်စ်ကျင်မှုရဲ့အခြေအနေမျိုးကိုခံရလာရတဲ့အတွက်အဲဒီချက်ချက်လာမယ့်အရေးကိုကျွန်တော်နိုင်ငံရေးပါတီတွေကရောပြည်သူတွေကရောဒီတမတ်မှနဲ့အဲကျွန်တော်တို့စောင့်ကြည့်နေကြပါတယ်သူတင်ကတော့ငင်းချမ်းရေးချစ်ချင်းအဲမှာဒီပါဝင်ပြီးတော့နိုင်ငံတော်ကဖိတ်ခေါ်ပါဝင်ပြီးတော့အတူတူကလက်တဲလုပ်ကြမယ်ဆိုရင်တော့ကျွန်တော်တို့ဒေတာကိုမတင်ဖြစ်နေရအောင်ကျွန်တော်တို့အချင်းချင်းကြိုးစားကြည့်ချင်းအပ်ဟုတ်ကဲ့ချစ်ချင်းနိုင်တယ်ဆိုတော့အဲ့ဒါတွေလည်းကျွန်တော်တို့မှာရှိကြပါတယ်
ကျွန်တော်တို့ဒီမတိုင်ခင်မှာကျွန်တော်တခုဖြတ်မိကြပါတယ်ဒီမတိုင်ခင်မှာအေးအပါဝင်ကိုကန့်အဖွဲ့တွေပါပါပါတယ်ဒီ၃ဘက်ကိုညီငယ်လုံငါးစစ်တဲ့မှာဆွတ်ထွက်မယ်ဆိုပြီးတော့ညီငယ်ကော်မရှင်ကသွားတွေ့တာပြုလာပြီလဲရှိထားတာတွေ့ကျွန်တော်သတိထားမိတယ်ခင်ဗျာအဲ့တော့ဘာပြောပြောညီငယ်လုံငါးစစ်တဲ့မှာပါဝင်ဖို့အတွက်လမ်းစာပေါ်လာတဲ့အချိန်မှာအခုလိုတိုက်ခိုက်မှုကြောင့်နှောက်ရက်ကောဖြစ်သွားနိုင်ပါလား
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့သနိုင်ငံလုံးမှာပဲအေးကဒီနေ့နေ့ဆောင်ရှင်တွေတိုက်ခိုက်မှုတွေကိုစတာအင်းဒီပြည်ယူအစားပြရယူနော်ကျွန်တော်တို့ချမ်းပြည်မှာဆိုရင် DWC PNL စတဲ့ဖြစ်ပေါ့ဗျာတော်တော့ကိုဟိုစီးစီးမားမားတိုက်ပွဲတွေဖြစ်ခဲ့တာပဲအဲတောင်းလို့ဖက်ကနိုင်ရလဲရှိမချုံလာလဲရှိမတိုင်းတာဖက်ကအဲ့လိုပေါ်မီနက်ကလည်းရှိတယ်ဒါကကျွန်တော်တို့နိုင်ငံရဲ့ဖြစ်ခလို့ဆိုကြောအာဒီဒီရေးစုတမိုင်းကဒါဒီအထူးဆန်းတော့မဟုတ်တော့ပါဘူးပြီးတော့အဲ့လိုခံစားမှုရှိတစ်ချက်လေးနဲ့အဲ့ဒါဒီလိုကျွန်တော်ငင်းကြရေးတကားကိုဖိတ်ရင်လည်းဆိုရင်ရှင်းလို့မလုပ်တော့ဘူးတောင်းချမ်းဒီလိုတတ်မှတ်မယ်အပြတ်နေရင်လည်းခုဆိုဟဲလီကော်ပတာတွေပါတုံးပြီးတော့နေနေမယ်ဆိုပြီးတော့ဟိုအဲ့ဒီဘက်ကဆွေးရနဲ့တ တပ်ဖြတ်ကပြင်ဆင်လာတာလေးအမြင့်ပြလာတာလေးရှိတယ်။အဲကျွန်တော်တို့ကဒီလိုချစ်ခဲ့တဲ့ဟာလေးကိုဒါငင်းရဲတရားဖိတ်ပြီးတော့အစနဲ့တစ်ဖက်ဒီတူတေကိုဒီစိုက်ကြတော့ရှင်ချင်းအဲကျွန်တော်တို့ကအဲ့လိုမဖြစ်တင်ဘူးလို့ကျွန်တော်ကယူဆပါတယ်။ဒါကြောင့်ကျွန်တော်တို့အဲ့လိုခံစားမှုတွေကိုအရင်ကလည်းချစ်ခဲ့တာပဲလေ။ဒါမှတမိုင်းစီမှာဖြစ်ပွဲတော့ဒီလိုကုန်ကန်တိုက်ကြတာပဲ။အဲအဲ့ဟာကိုသိမနိုင်ဘူး။အဲတခါတည်းနဲ့ကိုခုနကလို့အပြတ်ဆော်တော့မယ်အဲတိုက်တော့မယ်လို့အဲ့လိုလမ်းကြောင်းကိုကြောင်းသွားမယ်ဆိုရင်အဲအဲငင်းကြဲဖြစ်စင်နေဝေးသွားပါလိမ့်မယ
်ဟုတ်ကဲ
့အဲ့လိုတော့မဖြစ်ဘူးကျွန်တော်အေအေကကျွန်တော်ရခိုင်ပြည်ရဲ့ဆန္ဒကိုပြောတာ
ပါဟုတ်ကဲ့ဒါလည်းပဲ
ငင်းကြဲဖြစ်စင်မှာပါဝင်နေဆိုပြီးတော့ဒီလိုတော့ကျွန်တော်အဲ့ထုတ်ထားရရှိပါတယ
်ဟုတ်
ဒီကိစ္စကတော့ဟိုအေအေဘက်ကဖိအားပေးတဲ့တခုအနေနဲ့လည်းလုပ်ကောင်းလုပ်ပါလိမ့်မယ်ဒါလည်းဖြစ်ချင်ကျွန်တော်ကတော့ဒီကိစ္စတွေကိုဟိုအခြေချင်းမငင်းဘဲမဖြစ်ပဲနဲ့အပြန်ပြီးတော့လက်တွဲပြီးတော့လုပ်ဆောင်ရှင်တဲ့ဆန္ဒရှိပါတယ်။ဘာလို့ဆိုတော့တော်ရခိုင်ပြည်မတည်ငြိမ်မှုကိုပို့ပြီးတော့နည်းနည်းချိုင်းချိုင်းမဖြစ်ဖြစ်နေတဲ့ဆန္ဒကဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်စူရဲကကျွန်တော်အေဒါဥကျော်စားတောင်မေးချင်ပါတယ်။ကျွန်တော်တို့အခုဒီအချိန်တူတူအတွင်းမှာပြောရမယ်ဆိုရင်အေလက်နက်ကင်ဖွဲ့ကတော်လေးကိုကြီးထွားလာတယ်။နောက်တစ်ခုကပြောရမယ်ဆိုရင်ရခိုင်ပြည်နယ်ထဲမှာလည်းရခိုင်မျိုးသားကြီးဒီယူဆတွေကပို့ပြီးတော့ခိုင်မာလာတယ်။အဲ့တော့ဒီအချိန်တွေကဘလို့ဖြစ်လာတယ်လို့ဥကျော်စားကယူဆပါလဲခင်ဗျာ။
အေကအထိန်တို့အတွင်းမှာအင်အားကြီးထွက်လာတယ်ဆိုတာရုပ်ပိုင်းအဖြစ်မြင်ရတယ်လို့ပြောရပါလိမ့်မယ်။ဒါပေမဲ့စိတ်ပိုင်းအဖြစ်ရခိုင်ပြည်ရဲ့အမျိုးသားရေးစီတက်ဟာအတော်လေးကိုကြီးမားခိုင်မာခဲ့ပါတယ်။သမိုင်းစဉ်နဲ့နှစ်ပေါင်းထောင်နှင်းချီပြီးစီလာခဲ့တဲ့သမိုင်းဒီသမိုင်းဟာရခိုင်တိုင်းရင်းသားတွေမွန်တိုင်းရင်းသားတွေရင်းထဲမှာရှိနေကြမှာပဲဒီဟာတွေက။သို့တော်လည်းပဲဒီဟာကိုပြည်လည်မှုရအောင်နိုင်ငံရေးစနစ်ကအစွဲကဖန်တီးတတ်နိုင်တယ်ဆိုရင်တော့ပေါ်မှာမဟုတ်ဘူး။တဖြည်းဖြည်းငုံဆိုးသွားအောင်ပြန်လဲစစ်မြေရေးလမ်းကြောင်းနဲ့လုတ်ခတ်စစ်မာတယ်အဲ့လိုမလုတ်ဖြစ်ပဲနဲ့တဖြည်းဖြည်းပူပြီးတင်းကျတဲ့သဘောတင်းမာတဲ့သဘောတွေနဲ့ဘဟုကပြလာတဲ့အခါမှာအဲ့ဒီငုံဆိုးနေတဲ့မျိုးသားရေးစိတ်တွေ ethnic nationalism တွေပူပြီးတော့ကြီးထွက်လာတဲ့အတွက်ကြောင့်အခုအခါမှာကျတော့ယုတ်တရဲဆိုပြီးတော့အင်အားကြီးထွက်လာပါတယ်တကယ်တော့မြန်မာပြည်လွတ်လပ်ရေးရပြီးကတည်းကလည်းပဲခိုင်မာတဲ့သဘုံအဆက်ဆက်ရှိခဲ့ပါတယ်သူတို့ဟာအခွင့်မသာလို့သာဒီလိုကြီးထွက်မလာခဲ့တာအဲ့ဒီဖြစ်တဲ့အခါမှာလည်းခိုင်ပြည်သူတွေရဲ့စိတ်ထဲမှာကတော့ငါတို့အမျိုးသားရေးကိုသူတို့ကအစိုးရနဲ့ပိုလို့လင်မလားဘာပြန်ဘာကြောင့်လဲဆိုဘိုးအစိုးရကလုံအောင်ပြစ်ပယ်ထားတယ်လို့လည်းဖြစ်နေအခုဆိုပူပြီးဆင်းရဲနွမ်းပါပြီးတော့ရခိုင်လူငယ်တော်တော်များများကျွန်တော်သိရတဲ့လောက်ကတော့အဲ့ဒီဖက်ကန်ဘက်မှာကြောက်စင်းတော်တူတယ်တိုင်းပြည်ထဲမှာခိုင်ပြည်ထဲမှာမရှိကြတဲ့လောက်ပဲသူတို့ဘဝအနာဂတ်ဘာမှမျှော်လင့်ချက်မရှိတော့နောက်ပြီးတော့ထိုင်းဘက်ကိုထွက်ပြီးအလုပ်လုပ်ကြတယ်ဒီလူငယ်တွေဟာနာကြီးခံပြင်းစိမ့်နဲ့အလုပ်လုပ်နေရတာအဲ့ဒီအချိန်မှာသူတို့ယုံကြည်လောက်တဲ့လူတွေသူတို့လိုလူငယ်တွေကလို့လောက်လာတဲ့ဆော်တရားဝင်သွားကြမှာသိမဆန်းပါဘူးတကယ်တမ်းလူဖို့လိုအပ်တာကတော့ပြန်လဲစစ်မြေရေးအတွက်အစိုးရသဘောထားကြီးကြီးနဲ့ဆွေးနွေးဖို့ပဲလိုအပ်တယ်ဒါပဲကျွန်တော်အရင်ပြောလ
ဲအခုကျွန်တော်ခုနကဥဖေတန်လဲပြောသွားပါတယ်အခုဒါပေမဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာကောဟိုအစိုးရကနေပြီးတော့စစ်တပ်ကိုညွှန်ကြားတယ်ပေါ့နော်လူဝိုင်းရဟိုင်းနောက်သုံးပါဆိုပြီးတော့ဟိုစစ်စင်ရေးပြင်းထန်တာလှုပ်ဖို့ဆိုတဲ့သဘောမျိုးဖြစ်နေပါတယ်အဲ့တော့ဒီတုံ့ပြန်ချက်နဲ့ပတ်သက်လို့ဦးကျော်စောင်းကဘယ်လိုယူဆလဲတကယ်ပဲနိုင်နေနိုင်ပါမလား
တကယ်တော့မနိုင်နေနိုင်ပါဘူးကျွန်တော်မှန်တကယ်ပြောရင်မြန်မာနိုင်ငံမှာစီရေးနဲ့ပြည်လဲခဲ့တဲ့ကိစ္စတခုမှမရှိပါဘူးဗမာပြည်လွတ်လပ်ရေးကိုလည်းပဲစစ်တပ်ကတိုက်လို့ရတယ်ဆိုတာအလကားပြောတာမဟုတ်ပါဘူးအဲ့ဒါဟာစစ်တပ်ကတိုက်ယူလို့ရခဲ့တဲ့ငါတို့တော်လှန်ရေးသူတို့ကြွေးကြော်နေရတကယ်တော့သမိုင်းကိုအမှန်တကယ်နားလည်လူဟာအဲ့လိုမဟုတ်ပါဘူးထို့အတူပဲမြန်မာနိုင်ငံပြည်တွင်းစစ်ကိုလည်းစီရင်နဲ့အပြုတ်တိုက်မယ်တို့ကတစ်သက်လုံးတိုက်ရတာဆိုပြီးဗိုလ်ချုပ်နေဝင်နဲ့တစ်သက်လုံးပြောပြတယ်ဘယ်တော့မှမပြီးနိုင်ပါဘူးဆိုတော့ဗမာလူမျိုးဗမာနိုင်ငံရဲ့နိုင်ငံရေးသံတရားမှာဘယ်လိုဖြစ်နေလဲဆိုတော့စစ်စမ်းမယ်ညှိနှိုင်းမယ်ဆိုရင်အပေါ်စီးရမှစီရင်အဖြစ်အပေါ်စီးရမှလက်လင်ချိုးပြီးစပွဲခေါ်ဆွေးနွေးခြင်းနဲ့ဆိုတဲ့စိတ်ကရှိနေပါတယ်အခုလည်းပဲပို့ပြီးတော့လက်လင်ချိုးယူနေမှာကဘူးရိုက်ပြီးတော့ကိုဆွေးနွေးဖို့ခေါ်သူဖြစ်နေဆိုတော့အပေါ်စီးရဖို့အတွက်ဒီဘက်ကလူသလိုဟိုဘက်ကလည်းကြိုးစားမှာပဲအပေါ်စီးရအောင်သူတို့လည်းအခုနေမြေတွေထုတ်ဖောက်ဝင်လာတာသူတို့အပေါ်စီးရအောင်သူတို့လုပ်လာကြတာပဲဒီငန်းဆိုဘယ်တော့မှပြည်လည်မှာမဟုတ်လို့ထင်ပါတယ်တကယ်တော့နှစ်ဖက်နိုင်ငံရေးအဖြစ်ပြည်လည်ဆွေးနွေးအဖြစ်ရှာဖို့အရေးကြီးပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုချောချောသိန်းဖိတ်ခေါ်ချင်ပါကိုချောသိန်းကြားပါလားခင်ဗျာ
โอเคได้ครับ
กูจอติ้งก็อะกูดีแบล็คติ้งผิดแค่ในญาติကိုလည်းတွားရောက်ကြည့်ရှုခဲ့ရတယ်ဆိုတော့မနေ့ကသတင်းစာရှင်းလင်းပွဲမှာအာတမရယုံပြောခွင့်ရဥစ္စာထီပြောသွားတဲ့အထက်မှာသူတို့ကြိုတင်သတင်းရသတင်းရတယ်ဆိုတာအောင်မှသိရပါတယ်သတင်းရရဲ့သားနဲ့အခုလိုတိုက်ခိုက်ခံရလေငိုက်တိုက်ခံခံရတေချာပြင်ဆင်မှုမရှိလို့လားဘလို့အခြေအနေတွေ့ခဲ့ရလဲခင်ဗျာ
โอเคဒီသတင်းရတယ်ကြိုတင်သတင်းရတယ်ဆိုတဲ့ဇာတ်ကားကိုဥစ္စာထီပြောတာကမှလောက်ကြသေးတယ်လို့ပြောရမှာပါကျွန်တော်တို့ခီးစဉ်တွင်တွေးဆိုဝင်နေဝင်ရခဲ့တဲ့ဒီအဓိကအဖြစ်ရဲမှုချုပ်မြင့်တူပေါ်တယ်သူတို့ကလည်းပဲဒီဥစ္စာကိုကြိုတင်ပြီးတော့တည်င်းရတယ်လို့ပြောပါတယ်ကြိုတင်ပြီးတော့တည်င်းရတယ်ဆိုပြီးတော့ပြင်ထားတယ်လို့လည်းပြောတယ်ပြီးတော့အဲ့ဒီဒေတာပတ်တွေမှာကအဲ့ဒီဒေတာနဲ့မနှီးမွေးနေရတယ်ပေါ့လေ ဒီမတိုင်ကလည်းပဲတိုက်ပွဲတွေဖြစ်ထားတာရှိတယ်ဆိုတော့အဲ့ဒီဒေသတွေမှာလှုပ်ရှားစစ်ကြောင်းတွေရှိပါတယ်ရမကျုံမြင့်တိုးရဲ့ဒေါသကအတိုင်းဆိုရင်ပြည်ကူစစ်ကူတွေရှိပါတယ်ဒါပေမဲ့ဒီလောက်အထိတိုက်ခိုက်ခံရတဲ့အခြေအနေမှာလာကြဆုံးတင်ရတဲ့အခြေအနေဒီဖြစ်သွားရကလေးဆိုတဲ့မေးခွန်းနဲ့ပတ်သက်လို့ပြည်ကူစစ်ကူရှိတယ်ဆိုပေမဲ့တော်ရေးလာရေးပေါ်လေအခက်ခဲရစက်ချင်းမရောက်နိုင်တဲ့အနေအထားမှာအလားနှောင့်နှေးသွားတယ်ဆိုတာပြောပါဘူး။ဥပမာကျွန်တော်တို့တက်ခက်ခံရတဲ့စကန်၄ခုတည်းကနှစ်ခုကိုရောက်တယ်။အဲဒီစကန်တာဝန်ခံနေနဲ့မေးတဲ့အခါမှာနားလဲရတာကတော့ဒီတက်ခက်ခံရပြီးတော့နှစ်နာရီအနည်းဆုံးနှစ်နာရီပတ်ဝန်းကျင်မှာမှဒီတစ်ခုစစ်ခုရောက်တဲ့သဘောမျိုးရှိပါတယ်။ဆိုတော့လုံခြုံရေးဘက်အားနည်းလို့လားလို့ပြောရင်အားနည်းသလားမနည်းသလားကျွန်တော်တို့အတိအကျမပြောနိုင်ပါဘူး။ဒါပေမဲ့အတိုက်ခက်ခံရတာမှာတော့ပြင်းပြင်းထန်ထန်ကိုတက်ခက်ခံရတာပါအဲတက်ခက်ခံရတဲ့ပြင်းပြင်းထန်ထန်တက်ခက်ခံရတဲ့အဓိကအကြောင်းနဲ့ပတ်သက်ပြီးတော့လည်းပြောရမှာတော့ဟလာလူဝင်ကအစမတန်တာလွန်နေလက်နဲ့အင်အားလက်နဲ့ကြီးလက်နဲ့ငယ်အင်အားအစမတန်တာလွန်နေအတက်ဒီလိုဖြစ်ရတာပါလို့ဟောအဲ့ဒီလူမျိုးဟိုအကြောင်းပြချက်မျိုးကျွန်တော်တို့ကြားခဲ့ရပါတယ်ခင
်ဗျဟုတ်ကဲ့အခုတိုက်တဲ့ကိစ္စနဲ့ပတ်သက်လို့ရောအေအေနဲ့ပတ်သက်လို့ရခိုင်လူလူရဲ့သဘောထားကတော့ဘယ်လိုများရှိပါလဲခင်ဗျ
ရခိုင်လူလူရဲ့သဘောထားလို့ပြောမယ်ဆိုရင်တော့ကျွန်တော်ကိုယ်တိုင်ကရခိုင်လူလူများရစုကြီးနဲ့တွေ့ပြီးတော့မျိုးခွင့်ရခဲ့ရတော့မဟုတ်ပါဘူးကျွန်တော်ပထမဆုံးအနည်းငယ်ဆုံးပြောချင်တာကကျွန်တော်တို့ပထမဆုံးသွားခွင့်ရခဲ့တဲ့အတိုက်ခက်ခံရတဲ့စခန်းတစ်ခုဖြစ်တဲ့ကတိလရဲကင်းစခန်းပေါ့အဲ့ဒီကတိလရဲကင်းစခန်းကိုကျွန်တော်တို့ကြည့်ရှုပြီးတော့ပြန်အစဲမှာအဲ့ဒီအောက်မှာရွာရှိပါတယ်အဲ့ဒီရွာတွေကလည်းကျွန်တော်တို့ဖြတ်ပြီးတော့အပြန်မှာရောကန်ဒူးကကျွန်တော်ကိုပုတ်ဆက်စကားပြောပြီးတော့သူ့အိမ်ထဲဝင်ဖို့ဖိတ်ပါတယ်။စကားပြောခြင်းနဲ့ရေးအောင်ရှိတဲ့အတွက်ကျွန်တော်မေးပါတယ်။သူ့ရဲ့သဘောထားကိုကျွန်တော်မေးပါတယ်။တက်ကြီးပိုင်းဒီတယောက်ပါ။ကျွန်တော်တို့ကိုအိမ်ထဲစကားပြောခြင်းနဲ့စန္ဒနဲ့ပြောပါတယ်။သူ့ကိုကျွန်တော်မေးတဲ့အခါမှာတော့သူတို့ကအခုဖြစ်တာကြောင့်မို့လို့သူတို့လုပ်ငန်းကင်ငန်းတွေပြတ်တယ်။သွားရည်လာရည်တွေသူတို့ကသွားလို့မရဘူး။ဒီရွာမှာသူတို့နှစ်ပေါင်းများစွာနေလာကြတာကနေပြီးတော့အခုဆိုဒီတက်ပူဆိုးလာရင်ဒီရွာကနေပြီးတော့အလားရွှေ့သွားဖို့အထီတော်မှာစဉ်းစားတဲ့လူတွေရှိတယ်ဒါပေမဲ့ချင်းကြီးကတော့တောက်ကြည့်နေတယ်သူတို့လုပ်ငန်းကင်ငန်းတွေပြတ်တယ်အဲ့တော့သူတို့ကတော့သူ့ရဲ့သူ့တယောက်ထဲရဲ့အမြင်ညသူပြောတာအရာသူကတော့ဒါမျိုးရင်ဖြစ်ချင်ဘူးညီညီချမ်းချမ်းနဲ့ရှိချင်တယ်အေးချမ်းချမ်းနဲ့ရှိချင်တယ်ဆိုတာမျိုးပြောပါတယ်အဲတစ်ခါကရခိုင်လူထုများစုကြီးရဲ့သဘောထားလို့ကျွန်တော်ရေပုံကပြောနေတာကတော့ကျွန်တော်မေးမြန်းသိရှိခဲ့ရတလောက်ကတော့ရခိုင်ပြည်နယ်မှာလူတော်များများလို့ကျွန်တော်ဒီလိုသုံးသပ်ရမယ်။ကျင်ပါလေ။သူတို့ကဒီအေးအေးအပေါ်မှာထောက်ခံမှုရှိတယ်လို့ယူဆလို့ရပါတယ်။တခါရချင်းပြောမယ်ဆိုရင်လည်းပြောခွင့်ရဦးစော်ထည့်ရဲ့တင်းကရှင်းရှင်းပြောမှာမထောက်ခံကြနဲ့လို့ပြောတာကထောက်ခံမှုရှိနေတာကိုပြတယ်ဆိုတဲ့အုံသက်ချက်မျိုးလေကျွန်တော်ကြားခဲ့ရပါတယ်ခင
်ဗျ။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ကျေးဇူးပါလေလိုက်မှာပါကုကျော်သိန်းခုဖေတန်ခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော့ရှင်တူဖိတ်ခေါ်ချင်ပါတယ်ကိုတက်ခိုင်ကိုတက်ခိုင်တူတူတူဆွေးနွေးမြင်မြလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒီအေးဘိုးရခိုင်လူတွေထောက်ခံမှုကတော့တော်တော်များပုံပေါ်တော့တယ်ကြာအဲကြောဒီလွတ်တော်မတ်တွေနိုင်ငံရေးပါတီကနာ AMB ကခုနကမှညချက်ထွက်လာတယ်ဒီအေးဘိုးထောက်ခံနေဆိုရဲဟာတိုင်းမပြတာမှာ AI ဘိုးမဆိုင်ခြင်းမကန့်ကွက်ဘူးပေါ့ဒီအာဆာနဲ့ပူပေါင်းတာတွေမဟုတ်ဘူးပေါ့ဒီဒီအစိုးရဒီဥစ္စာတွေရဲ့ဖြည့်ရှင်းချက်တွေကိုသူတို့ကန့်ကွက်ထားတယ်ပေါ့လေအဲ AI အပြတ်တိုက်မဲ့ဘာညာအဲ့လိုမျိုးပြောနေတာကြီးကပိုးပြီးတော့မီးပွားဖို့ပဲရှိတယ်ပေါ့လေအဲ့လောက်ထိတော့မကန့်နိုင်ဘူးဒီမျိုးဒီ Facebook ပေါ်မှာဆိုရင်တော့ချက်တက်နေကြတာအဲ့ဒီသတင်းတလောက်ဆိုလို့ချင်းအဲ့တည်း DI ဖြည့်ရှင်းမှုကတော့ဒီလက်နက်ကိုင်းလမ်းစဉ်ကြီးကလုံးဝမဆင်ပြေနိုင်ဘူးပေါ့လေအဲ့တည်းဒီအစိုးရကလည်းပဲအခုလိုမျိုးကျောင်းနေဟိုရခိုင်လူလူကိုမထောက်ခံမှန်းပြောနေလေရခိုင်လူလူကဟုတ်ကိုပို့ပါလေဖြစ်မှာပဲအဲ့ဒီဒီကိစ္စဟိုထပ်ပြီးမီးမပွားခြင်းလို့ရှိလို့ချင်းခုနကနောက်ကြောဒါနဲ့ထိုးတာအဲ့ဒါကြီးထပ်မပြောနဲ့ခုကတော့ထိတ်တိုက်ဆွေးနွေးဟိုတာလည်းအဓိကပဲဖြစ်မယ်လို့ထင်နေကြတော့
ဟုတ်ကဲ့ခင်ဗျာချစ်စွာ
ဒီကတော့မဖြစ်နိုင်တော့ဘူး
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥဖေးတန်ကိုပြန်ဖိတ်ခေါ်ခြင်းပါလေဥဖေးတန်ခုနကဟိုဆွေးနွေးသွားကြလို့ပဲအခုကိစ္စနဲ့ပတ်သက်ပြီးတော့ပြောင်းစုဆွေးရဘက်ကတော့ခုနဆစ်စင်ရေးလုပ်ပြီးကင်တွဲမယ်ဆိုတဲ့အနေအထားမျိုးပေါ်နေရပါတော့နော်ရခိုင်နိုင်ငံရေးပါတီရခိုင်လူမှုအဖွဲ့အစည်းတွေကတော့ဒီပိပခါမှာကိုယ်တိုင်ပါဝင်နိုင်မယ့်အနေအထားကိုရှိလာဆိုတော့ဖြည့်ရှင်းပေးဖို့ပါဒီကိစ္စမှာ
ဒီကကျွန်တော်ရခိုင်မျိုးသားပါတီကပေါ့နော်အရင်ကြေအချက်တကောင်တုတ်ခဲ့တာရှိရဲ့အဲ့ဒါကဘာလဲဆိုတော့ဒီရှစ်ပွဲတွေမှာဒီဒုက္ခရောက်တဲ့အတွက်နဲ့မြန်ဆိုင်ဟိုအတူတူကဆွေးနွေးကြဖို့မြန်ဆိုင်တကားကိုဖွင့်ပြီးတော့အေးကိုဖိတ်ခေါ်ပြီးဆွေးနွေးကြဖို့အဲ့လိုဆွေးနွေးတဲ့အခါမှာလဲခိုင်မျိုးသားပါတီနည်းဂျားကဝင်ပြီးတော့အကျိုးဆောင်ပေးနိုင်ပါတယ်ဆိုရဲပြင်ညာချက်မျိုးပေါ့ဆိုတော့အဲ့တော့ကျွန်တော်တို့ကစစ်ကိုလူသားတဲ့ပြည်မဟုတ်ပါဘူးခိုင်မျိုးသားပါတီပေါ့နော်နိုင်ငံရေးအဖွဲ့အစည်းတွေကလည်း
ဒီအခုလိုအရှင်းရှင်းဖြစ်နေတဲ့ကျွန်တော်စစ်ပွဲလို့မလိုရဘူး။ဘာလို့လဲဆိုတော့ကျွန်တော်ကတစ်သက်မှာအာဆာလိုနိုင်ငံတကာနဲ့ပတ်သက်တဲ့အကြမ်းဖက်အဖွဲ့အစည်းကြီးရှိတယ်။အဲ့ဒီရဲ့ဆိုဂျူဒီကဆိုဂျူကကျွန်တော်ရခိုင်ပြည်နယ်ကိုတော်တော်ဒုက္ခပေးတယ်။ရခိုင်ပြည်နယ်မကောက်အောင်တနိုင်ငံလုံးကိုဒုက္ခပေးနေတဲ့အခြေအနေမှာကျွန်တော်အရှင်းရှင်းဒီလိုပြတ်တယ်နောက်ထပ်မှုပွားရမယ့်အခြေအနေမျိုးဆက်ရမယ့်အမှလဲပြီးတော့ကျွန်တော်ရခိုင်ပြည်နယ်ဆက်ချုပ်ကြပြီးတော့ဒီရှင်းမှုပြန်လဲမှာအပူလောင်မဲ့တာယာမျိုးကိုကျွန်တော်တို့မခံရဘူး။အဲ့တော့ကျွန်တော်တို့ကဒီဖက်ကလည်းပါဝင်တာမဟုတ်ဘူး။ဒီကိုထောက်ခံတာမဟုတ်ဘူး။ကျွန်တော်တို့ကမိမိရဲ့ရင်းမချက်ကိုယ်ပိုင်ရည်ရည်ရှင်းနေခိုင်ယူတာတွေကအမျိုးသားရေးစိတ်ဓာတ်တော့ကျွန်တော်တို့ကအတိအဝတ်ရှိရယ်ကိုယ့်ရခိုင်ပြည်နယ်ကောင်းလာပြီရှင်နေခိုင်ပြည်နယ်ပြည်ချမ်းပြီရှင်နေဒီကလည်းပဲအဲကျွန်တော်တို့တိကျသမ္မတနိုင်ငံထူထောင်မှုလို့မပြောပါဘူး။တို့ပြည်ချက်ရကဒါချင်းနေဝဲကိုတို့ဟောလာအမျိုးသားဒီလိုဖက်ကသူသားပါလေဆိုတာချက်မျိုးကိုထုတ်ထားတာကျွန်တော်အများကြီးဒါကတော့တဘောအတူတူပါပဲနိုင်ငံတော်ကလည်းအဲ့ဒီလမ်းကြောင်းကိုတွားမယ်အေးကလည်းအဲ့ဒီလမ်းကြောင်းကိုတွားမယ်ကျွန်တော်ရခိုင်မျိုးသားတွေကလည်းအဲ့ဒီလမ်းကြောင်းကိုတွားချင်နေကြတာပါကျွန်တော်အဲ့လိုမဟုတ်ပဲဒီလိုအပြစ်ခံမရဆဲတဲ့အဲ့ဒီလိုဘေးဖယ်ပြီးတော့ပေါ့နော်ဟောကျွန်တော်တို့တိုက်ကြမယ်ခိုက်ကြမယ်ဆိုရင်တော့ကျွန်တော်တို့ရခိုင်မျိုးတွေကိုဟိုဒါငင်းချိုင်းအချင်းတွေကတွန်းထုတ်ရရောက်ပါလိမ့်မယ်အဲ့ကျွန်တော်တို့အဲ့လိုချင်းမျိုးမချစ်စီရင်လို့ဟာလားအတုဖက်ကမကကွယ်ပြီးပြောနေတာမဟုတ်ပါဘူးဒီငင်းချိုင်းလမ်းကြောင်းပေါ်မှာလည်းတစ်ဆက်စလုံးကို
ဟယ်လိုဥဖေးတိုင်းလမ်းကြောက်ရတယ်ခင်ဗျကျွန်တော်အဥကျော်စံတောင်မေးချင်ပါတယ်ခုနပြောမယ်ဆိုရင်ဥဖေးတိုင်းပြောလက်ဆောက်ပါပဲရခိုင်ပြည်နယ်ကိစ္စကဒီတလောကပဲရန်ဂျာကိစ္စတွေပါကြီးနဲ့ငွေတကာရေးအာယုံစိုက်တာလက်ခံနေရတဲ့အချိန်ဒီပြဿနာတောင်6တောင်လဲကြုံနေရတဲ့အချိန်တွေမှာအခုလိုပြဿနာမျိုးကြုံလာရတယ်အေးကိစ္စမျိုးပေါ်လာပြီဆိုတော့နိုင်ငံရေးကငြင်းငြင်းရေးက impact တွေပေါ့နော်ရိုက်ခတ်မှုတွေဘယ်လောက်ထိကြီးမှဖြစ်လာနိုင်ပါလဲခင်ဗျအ
င်မတန်ဆိုးရတဲ့ impact တွေဖြစ်လာနိုင်တယ်လို့ထင်ပါတယ်စကားကသူကလေးလာခွဲအပြစ်ခတ်ရစေးရေးအဲတမန်တော်ကတစ်ဖက်သက်ကြီးညာလိုက်တဲ့အခါမှာမျောလင်းခဲ့ရတာတပြီလုံးဖြစ်လာလိမ့်မယ်လို့မျောလင့်ပါတယ်အဲ့မှာတပြီလုံးမဖြစ်လာဘဲနဲ့ရခိုင်ကိုဖယ်ထားခဲ့တယ်ဆိုတာကတော့စိတ်ကိုစိတ်သာလွန်တယ်ဟာဒီဟာကြည့်ကြတဲ့ကနိုင်ငံရေးအဖြစ်ကောစီရေးအဖြစ်ကောတွက်ကြတယ်ဟိုဘက်မှာညီညာရေးသူတို့ဆင်းမျက်နှာနှစ်ဖက်မဖွင့်ကျင်လို့ပေါ့လေဟိုဘက်မှာညီညာရေးယူထားပြီးတော့ရခိုင်ဘက်ကိုဖိတိုက်တော့မယ်အေးကိုဖိတိုက်တော့မယ်ဆိုတဲ့ဟာကျင်တို့ပြင်ပကလူတွေတို့လူယူဆိုင်ရင်စီရေးသမားတွေလက်နက်ကင်ကြီးရဲ့စီရေးသမားတွေအေးကပူတွက်မှာပေါ့ဒီဟာငါတို့ကဒါတာဂက်လောက်လာတာပဲငါတို့ပြင်ဆင်ထားမယ်ဆိုတာသူတို့ကလာစဉ်းစားထားပြီးဖြစ်ပါလိမ့်မယ်ဆိုတော့ဒီလိုအစိုးရကဖြစ်ရှင်းတဲ့နေရာမှာစစ်မြတ်တဲ့သဘောမပါဘဲနဲ့အတင်းဆွဆွဲလိုက်တာတို့ပြည်သူကချိန်ချောက်လာတာတို့ကအခုဥပဒေတို့ပြောရဲအေးတို့ကတော့ခွဲထွေးတခါမှမပြောဘူးသူတို့ကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုသားလူလာမယ်ဆွေးနွေးဖို့အစဉ်သင့်မှာပဲဆိုတာတွေ့ရပါတယ်ဒါပေမဲ့သူတို့လောက်ဒီစဉ်းစားစားလာမပြောဘဲနဲ့ဒေါသခံပြီးနေသူတို့ကခွဲထွေးရင်မကောင်းဘူးလားဆိုတာမှာဇွတ်မိတ်ပြီးတော့လှုပ်ရှင်ရင်လှုပ်ခြင်းနဲ့စိတ်တွေပေါ်ပေါက်လာနိုင်တဲ့အခြေအနေရှိရတယ်အဲ့လိုတော့လုံးဝမလှုပ်သင့်ပါဘူးနောက်တစ်ခါအာဆာနဲ့ပူပေါင်းတယ်လို့ဆွဆွဲတဲ့ကိစ္စဒါလည်းပဲသိရုပ်ပြက်လွန်တဲ့ကိစ္စပါကျွန်တော်ဟာမွတ်စလင်တွေနဲ့ခိုင်ပြည်ကလူဟာငငငရဲကကျွန်တော်တို့ဆိုရင်လည်းပဲအိမ်မှာကြည်လာတာပဲအကြောင်းအတူတူသွားတယ်အင်းကြီးချင်းတွေသူတို့ရဲ့အစ်နေတွေဆိုကျွန်တော်တို့သွားဆရတယ်ကျွန်တော်ပွဲတွေဆိုသူတို့လာဆရတာအများကြီးကြောက်နှိနေခဲ့ပါတယ်ဒါပေမဲ့ဒီကိစ္စကမွတ်စလင်နဲ့ဖြစ်တဲ့ကိစ္စလည်းမဟုတ်ပါဘူးခိုးဘက်ကလာတဲ့ကိစ္စသာဖြစ်ပါတယ်ဆိုတော့ဒီလိုခွဲထွက်ဖို့လုပ်နေတဲ့အဖွဲ့နဲ့သူတို့ဟာပူပေါင်းပြီးတော့လုပ်နိုင်မယ်လို့လည်းကျွန်တော်မပြောချင်ပါဘူးလို့ဆွဆွဲတာလည်းပဲအင်တန်ပါယူနေတဲ့ impact တွေဖြစ်တယ်ဆိုတော့ငင်းငင်းရေအခုတော့အချိန်မီပါသေးတယ်သူတို့ငင်းငင်းရေကြီးညာလိုက်ပေါ့သူတို့ဘာမှလည်းဆက်စရာလည်းမရှိဘူးဆုံးတာလည်းပဲဒီလိုပဲတန်းတူထားပြီးဆွေးနွေးဖို့လုပ်ရင်တော့ဖြစ်နိုင်တယ်ထင်ပါတယ်မဟုတ်ဘူးနဲ့စီရေးရတာဆက်ပြီးတော့ဖြစ်ရှင်းနေမယ်ဆိုရင်တော့ပူပြီးတော့ဆိုးတဲ့ဆိုးသွားပါလိမ့်မယ
်ဟုတ်ကဲ့ဥဖေးတန်းဒီလိုင်းပေါ်ပြောင်းအောင်နေပြီလို့ဥဖေးတန်းအမြင်သိကြပါလေလက်ရှိအေကအခုအချိန်မှာစီရေးပို့ပြီးတော့တိုးပြီးဆောင်ရွက်လာတဲ့အချိန်တွေကငင်းငင်းရေလုပ်ငန်းစဉ်တွေမှာဘယ်လောက်ထိတက်ရောက်လာနိုင်လဲဆိုတော့ကစစ်တပ်ကပို့ပြီးတော့ကန်ပြီးတော့ဟိုလက်မခံတဲ့အချိန်တွေကိုပို့ရောက်သွားလာနိုင်ပါလားဟယ်လို
ခုမြင်နေရတာအဲ့ဒီတိုင်းပဲလေစစ်တပ်ကအဲအေရီးယားပေါ်မှာတရုတ်ကိုခံကျင်းတဲ့တဘောမျိုးမြင်ပြရတာပေါ့စံကြံမောကလည်းတရုတ်ကိုပြန်ထမ်းပါတယ်အဲဆိုတော့အဲ့ဒီလိုလုပ်လို့လည်းဟိုဒီစစ်ပွဲကပြီးတော့မဟုတ်ဘူးအဲ့ဒီတော့လည်းမြင့်ခလက်တော့ဒီစစ်တမိုင်းကအဲ့ဒါပြစ်ပြီးပြပြီ
းဟုတ်ကဲ့
အဲ့ဒါကလည်းအဲ့မှာအဲအယောရောရုံးနေရတက်ကြရတယ်ဆိုတော့မရှိပါဘူးတိုင်းလာလည်းနဲ့ကောင်တွေ့ရရအဲ့လည်းတော့တမလို့အဲ့အပြတ်တမတိုင်းနိုင်ဘူးတမလို့လည်းတိုင်းတော့အဲ့ကောင်တွေ့ကြည့်ဘူးအမှုပြချေမှုကြီးကကျွန်တော်တမိုင်းမှာလည်းမရှိခဲ့ဘူးသူ့ဒီအေရီကလည်းအဲ့ဒီချေမှုကြီးကတော်တော့ဒီအဖြစ်လာပြီးတော့တော့ဒါကဒီလိုရဲ့အဖြစ်ဥဒနာတွေပဲဒါဟိုပြတ်လာပုံကြီးကရရှိတယ်မှာ
ပါဒ
ီကစလုံးကအဲ့ဒီပုံမှန်ရှေ့တန်းရီအချင်းချင်းဖြစ်လာပြီးချင်းဒီကမှာပုံပြီးချုပ်ချုပ်ရခက်ခဲသွားမှာဖြစ်တာ။ကျွန်တော်တောင်းမလားလေလေလေးရ အဲ့လိုမတားကျင်နေတဲ့မိမိရဲ့စိတ်ဆန္ဒအလိုလိုက်ပြီးတော့တိုက်တူဒီအကျယ်ကျယ်မင်းတို့ဖြစ်နေနေရှိနေတယ်။ဒါကြောင့်ဒီရဲ့ဒီအထက်မှာကျွန်တော်တို့ရေဆိုင်ရတဲ့နိုင်ငံကဖြစ်အောင်နော်ကျွန်တော်အာတီနဲ့ချင်းချောက်လိုက်အာတီနဲ့အာကွန်ရက်ပြန်ပြောလိုက်အဲ့လိုမျိုးကိုကျွန်တော်ညီညွတ်မှုပြန်ပြီးရေဆိုင်ဖို့နိုင်ငံလုံးညီညွတ်ရမယ်အချိန်မှာဟာလာဒီလိုကိစ္စလေးကိုတစ်ခါဒီဖြစ်ခဲ့တဲ့ကိစ္စလေးကိုကျွန်တော်ကမကြည့်မရှာအရောက်ကိုပြောင်းလက်ရချီနေကြမယ်တန်ပြန်မှာဒီနေ့လို့ဆိုရင်ပြည်နိုင်ငံအတွက်တော်ကို
ဆိုရတဲ့ကူလေကျွန်တော်မြင်နေတာ။နောက်တစ်ခုကညီငယ်နဲ့ပတ်သက်လို့ပါအရင်ကချင်တို့ပါလို့ဆိုရင်ဂျားကနေပြီးတော့ဝင်းညိပေးနိုင်တဲ့အင်အားစုတွေရှိတယ်။ဥပမာဆိုရှင်ဝါဆိုလို့ရှိရင်တရုတ်ရှိပါတယ်။ကချင်တို့ပါလို့ဆိုလဲကချင်ရပ်ဖက်ဖွဲ့စည်းပြီးညှိနိုင်တယ်။အဲ့တော့အေနဲ့ဖြစ်တဲ့ကိစ္စမှာဂျားကနေဝင်းညိပေးနိုင်တဲ့အင်အားစုမျိုးတွေရောရှိပါလားရခိုင်မှာ။ဝင်းညိပေးနိုင်မယ်လို့ရောယူဆပါလား။တော်ပါရဲ့အ
ဲ့ဒီပြရတာရှိတာ။ဒါမှမဟုတ်ဒီကမှကာလာရှိတယ်။အပြည့်ရတော့ကာလာရှိရတာပေါ့နော်။ကျွန်တော်တို့ဂျားကိုဆက်ရပေးဖို့ပြောရမယ်ဆိုရင်ကျွန်တော်တို့ပြောလာတာဒီကိစ္စကကျွန်တော်တို့မြေသားပါတီချက်ပြီးတော့ဟိုခိုင်မာတဲ့အဖွဲ့အစည်းကျောင်းပြီးတော့ဒီတိကျမှာလှုပ်ဆောင်နေတဲ့အဖွဲ့အစည်းတော့ပြီးသေးပါဘူး။ဒါအားလုံးကျွန်တော်တို့ကကမ်းလှမ်းချက်ကိုထက်ခံပြီးတော့ဒါအားလုံးလည်းဆိုရင်ဒါလည်းလည်းလေးလေးကျွန်တော်မြင်နေတယ်။ဒီကိစ္စကအဲ့လောက်ကြီးပြင်းထန်တာဖြစ်ရှိဖို့ချင်းခါလည်းမဟုတ်ဘူးအရှင်နေလည်းမဟုတ်ဘူးလို့ကျွန်တော်ကယူဆ
။ AIP အနေနဲ့တရားဝင်ဂျားဝင်ညှိပေးဖို့ဆိုတော့တရားဝင်ကမ်းလှမ်းလိုက်ပြီးပြီလားအစိုးရဘက်က
ဟုတ်ကဲ့ကျွန်တော်တို့ကတင်ရချက်ထုတ်ပြရပြီ
ဟုတ်ကဲ့ပ
ါ
ဟုတ်ကဲ့
ဟိုရင်းပေါ့နော်ကျွန်တော်တို့ကတင်ရချက်ကိုထုတ်ရပါဆက်ရရောအချက်ကိုရောပြည်ရှင်နေကျွန်တော်တို့တက်ကအာဒီကိစ္စတွေမှာဒီကကဂျားဝင်ဆောင်ရွက်ပေးနိုင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ကတင်ရချက်ထုတ်ကြတာရှိပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒဲလီလိုက်အစီအစဉ်ချိန်ဆက်သွားလို့ပါပါဝင်ဆွေးနွေးပြီးတယ်ဥဖေတန်းကိုကျော်ကျော်သိန်းဥကျော်ဆန်းသာအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာသွားရှင်တွေကိုလည်းကျေးဇူးတင်ပါတယ်ဒဲလီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်းစာကွင်းပြပါခင်ဗျာ
ထလို့သူမဆုမနဲ့သူကိုသားညို့ဦးစီစဉ်တင်ဆက်တဲ့ဒိုင်လီလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကလည်းအခုထုတ်လင်းပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိလိုင်းဒိုမီတာ3051တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါပါ။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမဆုမြမကပြောပြပေးပါအောင်ရှင်
။ American နဲ့ Mexico နယ်စပ်မှာဒီလူသားချင်းစာနာမှုနဲ့အမျိုးသားလုံခြုံရေးပြဿနာကြီးဖြစ်နေပါတယ်ဆိုတာမျိုးပုံဖော်ပြီးတော့နယ်စပ်တတိုင်းကာဖို့အသုံးစရအောင်လို့ Donald Trump အစိုးရကစ조사နေပါတယ်တတိုင်းကမဲ့အသုံးစရကိစ္စအင်ဗျူရောနဲ့လွှတ်တော်ကြားညှိနှိုင်းမရဖြစ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုမှာအစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်းထားတာ18ရက်ရှိနေပါပြီ။နေဆက်တတိုင်းကရေးနဲ့ပတ်သက်လို့ဒီကနေ့ညအင်္ဂါနေ့ကျရင်သမ္မတကနိုင်ငံကိုမိန့်ခွန်းပြောဖို့လည်းရှိနေပါတယ်။အီရန်အရေးကိစ္စနဲ့ IS သွေးကြွတွေကိုချိန်မုံရေးကိစ္စတွေကိုအာရုံစိုက်ဆွေးနွေးဖို့အရှိလေပိုင်းကိုသတင်းတစ်ပတ်ကြာခီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုဟာဂျော်ဒန်နိုင်ငံအာမန်မြို့တော်မှာရောက်ရှိနေပါတယ်။ IS စစ်သွေးကြွတွေကိုလုံးဝချေမှုန်းနိုင်ရင်းနဲ့ဒီတည်ငြိမ်မှုပြက်ပြားအောင်လုပ်နေတဲ့အီရန်ရဲ့လုပ်ရက်တွေတံပြန်ရေးမှာအပြည့်အဝကူညီမဲ့အမေရိကန်ရဲ့တန်နိဋ္ဌာန်ခိုင်မာကြောင်းပြက်ပြက်သားသားပြသတဲ့ခီးစဉ်ဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကဂျော်ဒန်နိုင်ငံကိုမသွားခင်မှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံဟန်ဟာဒီတရုတ်သမ္မတရှီဂျင်ပင်းနဲ့၄ရက်ကြာဆွေးနွေးဖို့အတွက်တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။တရုတ်သမ္မတရဲ့ဖိတ်ကြားမှုကြောင့်ဗေကျင်းမြို့တော်ကိုကောင်ဆောင်ကင်ဂျုံအန်ထွက်ခွာသွားတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကကြေညာခဲ့ပါတယ်။တန်တမာရေးအရာရောစီးပွားရေးအရာပါမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုကင်ဂျုံအွန်သွားတာဟာတစ်နှစ်မပြည့်ခင်စုစုပေါင်း၄ချိန်ရှိပါပြီ။မြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒုတိယအကြိမ်တွေ့ဆုံဖို့ကိစ္စတရုတ်နဲ့တိုင်ပင်ညှိနှိုင်းတာဖြစ်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်တဲ့ဒီနှစ်ရက်ဆွေးနွေးပွဲတွေကိုဆက်ပြီးတော့ဘေကျင်းမြို့တော်မှာလုပ်နေပါတယ်။အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီး Wilbur Ross ကဒီအမေရိကန်နဲ့တရုတ်ကြားမှာအဓိကကြားတဲ့ကိစ္စရပ်တွေကိုကင်တွယ်ဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။ပြင်သစ်နိုင်ငံမှာတော့အစိုးရဆန့်ကျင်ဆန္ဒပြမှုတွေကနေပြီးတော့အကြမ်းဖက်ဖျက်ဆီးမှုတွေဖြစ်လာတဲ့အတွက်ခွင့်ပြုချက်မရဘဲဆန္ဒပြသူတွေကိုအရေးယူမယ်လို့ဝန်ကြီးချုပ် Edward Philip ကကြေညာလိုက်ပါတယ်။ချိုတင်ခွင့်ပြုချက်မရဘဲဆန္ဒပြပွဲတွေလုပ်ပြီးတော့ပြဿနာရှာသူတွေကိုအဓိကထားအရေးယူသွားလိမ့်မယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင်
။တရင်အချင်းချက်ကိုမဆုမြတ်မွန်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထွက်လို့ရင်မူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonah Cummings ဖြစ်ပါတယ်။ VOA American အသံရဲ့မနေ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ53 kHz 9805နဲ့လိုင်းလက်မီတာ190 kHz 15905တို့ကနေဖန်ယူနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။